Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American tan ye 2021 khu ne February la 10 ye bodu huni nya be VOA a season ni go American pi daw su myu ro Washington DC ga ni sa tin thoulin pe ni ba re. Line meter 1925 32 ne line la meter 190 ru ga ni phan yu na sin nai ma re. Jam ma mya de sin aw ma shin.မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုစန့်ကျင်တဲ့ဝန်ထမ်းတွေအလုံမစင်းတဲ့ဆန္ဒပြလှုပ်ရှားမှု CDM movement ပို့ပြီးတော့အကောင်းလာတယ်လို့အစိုးရဝန်ထမ်းအတော်များများလည်းဒီလှုပ်ရှားမှုမှာပါဝင်လာကြပါတယ်နေပြည်တော်မှာရှိတဲ့ဝန်ကြီးဌာနပေါင်းစုံကဝန်ထမ်းတွေရဲ့ဆန္ဒပြကြွေးကြော်တမ်းတွေဖြစ်ပါတယ်ဝန်ထမ်းတွေရဲ့အခုလိုအလုံမစင်းတဲ့တပိတ်နဲ့အတူဆေးရနာသိန်းစန့်ကျင်ရေးလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြနေရဟာဒီကနေ့ဆိုရင်9ရက်ရှိပါပြီဒီလိုဆန္ဒပြရတဲ့အထဲမှာတိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ကယားပြည်နယ်ဘက်မှာလည်းဒီကနေ့လူပေါင်းထောင်ပေါင်းချီပြီးတော့ပါဝင်ခဲ့ပါတယ်ကာယောကအခြေအနေနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့အချိန်မှာပဲကျန်းမာရေးဝန်ထမ်းတွေပါအလုံမစင်းဆန္ဒပြတာတွေရှိတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲနမူနာယူစစ်ဆေးတဲ့လုပ်ငန်းတွေဟာလည်းအတော်များများရပ်ဆိုင်းနေပါတယ်ဒီလိုမြန်မာနိုင်ငံတွင်းကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တင်ပြနေကိုဝင်းမင်းတို့ကပြောပြပေးပါမယ်ရှင်
။ဆရာနာဒေမှုစန့်ကျင်ဆန္ဒပြပွဲ9ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာတော့အစိုးရရုံးဆက်ရာနေပြည်တော်ကဝန်ကြီးဌာနပေါင်းစုံဆန္ဒပြတဲ့အထက်ပါဝင်လာပါတယ်။ဒီကနေ့ကနေပြည်တော်မှာရဲတပ်ဖွဲ့ကပြစ်ခတ်တဲ့အတွေ့အသက်16နှစ်အရွယ်မညတွတ်တွတ်ခိုင်ဥပမာဒဏ်ရာအပြည့်အဝရောက်သွားပြီးတဲ့နောက်ပြည့်မှာပဲအခုလိုမျိုးဝန်ကြီးဌာနပေါင်းစုံဆန္ဒပြတဲ့အထက်ပါလာတာပါ။အမြတ်တွတ်တွက်ခိုင်ကတော့ရထားတဲ့ဒဏ်ရာကြောင့်အခုအချိန်ထိတတိမရသေးသေးအသက်အရွယ်စိုးရင်ရတဲ့အခြေအနေမှာရှိနေသေးပါပဲ။အစောပိုင်းရက်တွေတုန်းကတော့အစိုးရဝန်ထမ်းအများပြားဟာ CDM လို့ခေါ်တဲ့အာဏာဖီဆန်ရေးလှုပ်ရှားမှုအဖြစ်တက်ဆိုင်ရအလုပ်ဌာနတွေကိုမသွားကြတော့ပဲတပိတ်မှောက်ထားကြတာပါ။ဒါပေမဲ့ဒီရက်ပိုင်းတွေအတွင်းမှာတော့လမ်းပေါ်ထွက်ဆန္ဒပြသူတွေနဲ့အတူအစိုးရဝန်ထမ်းတွေပါပူးပေါင်းလာတာကိုလည်းတွေ့လာရတာဖြစ်ပါတယ်။အင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့တခြားနေရာတချို့မှာရဲတပ်ဖွဲ့ကတနက်နေ့ပြစ်တာအပါအဝင်အင်အားသုံးနေနေတာတွေရှိခဲ့ပေမဲ့လည်းဒီကနေ့မှာတော့အခုဒီသတင်းရေးချိန်အထိဘယ်နေရာမှာမှအင်အားသုံးနေနေနဲ့ဆိုတာမျိုးမကြားရပါဘူး။မနေ့ညဘက်ပိုင်းမှာရန်ကုန်မြို့ထဲကိုစစ်ကားအများအပြားဝင်လာတဲ့ဆိုတဲ့သတင်းတွေဗီဒီယိုတွေတပ်ပုံတွေနဲ့တကွညာရင်းချင်းမှာကြည်ကြဲပြန့်ပြန့်ထွက်ခဲ့ပေမဲ့လည်းဒီကနေ့မှာတော့စစ်သားတွေကိုလမ်းပေါ်မှာမတွေ့ရဘူးလို့ဆန္ဒပြသူတွေကဗီဒီယိုကိုပြောပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ပိုင်းတွေကတပ်မတော်ကိုထောက်ခံတယ်ဆိုပြီးတံပြန်ဆန္ဒပြပွဲလုပ်ခဲ့ကြသူတွေကား၁၀စီးလောက်နဲ့စူးလီဘက်ကနေဖြတ်သွားတယ်လို့မျက်မြင်တွေ့သူတူကဗီဒီယိုကိုပြောပါတယ်ရန်ကုန်မြို့လေကောင်ပန်းဆူရန်လမ်းပေါ်မှာပကြီးစရာတွေကပကြီးဆွဲကြီးဝိုင်းတဲ့တချင်းဆိုသူတွေကဆိုပြီး CDM လှုပ်ရှားမှုအတွက်ရန်မုံငွေကောက်ခံကြတာမှာအမေကျော်တေးရီတေးဆိုဆရာတူဖြစ်သူကိုနေဝင်းလဲရှိနေခဲ့ပါတယ
်အာနာရှင်စနစ်ဆိုတာဘယ်တော့မှအရှင်မထွက်ဘူးအာနာရှင်စနစ်အရှင်ထွက်ရုံးတုံးတာမရှိအာနာရှင်စနစ်အသေးအတွက်ပဲရှိတယ
်ကိုနေဝင်းပြောသွားတာပါရန်ကုန်မြို့ကဒီကနေ့ဆန္ဒပြပွဲတွေမှာရင်သွေးငယ်တွေကိုခြိရွယ်ထားတဲ့အမိခင်တွေအယောနဲ့တခြားဒုရီယာတွေကိုတီမှုပြီးခြိတက်သူတွေအလှအမဲတွေကာယဗလမောင်းတွေစသည်အားဖြင့်ပုံစံမျိုးစုံအရွယ်မျိုးစုံလူမျိုးစုံကိုတွေ့ရပါတယ်။ကြားပြည်နယ်လွန်ကွန်မြို့မှာတော့ရဲတပ်ဖွဲ့ဝင်40ပတ်ဝန်းကျင်ဆန္ဒပြသူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုကျန်တဲ့ရဲတွေကဖမ်းမှုကြိုးစားတာမှာဆန္ဒပြလူလူကအကာအကွယ်ပေးခဲ့ပြီးအခုအခါမှာဆောက်ရှောက်ထားပါတယ်။နေပြည်တော်မှာကျမရဲ့လူသားတွေဖွင့်ထားတဲ့ပရဟိတစေကူကန်းရှိမှာစစ်တပ်ကနေရာလာယူတဲ့အတွက်ရှုလဲ့ရတယ်လို့မိမဖော်လို့တဲ့ကျမရဲ့လူသားတူက Riders တရင်ဌာနကိုပြောပါတယ်။
မနေ့ညကနေစပြီးတဲ့အခါကျတော့ပြည်ထောင်စုလေးလုံခြုံရေးအတွက်ဆိုပြီးတော့စစ်ဘက်ကိုဆီရနေပြီးတော့တမယုံမှာနေရာယူလိုက်တဲ့အခါကျတော့ကျွန်တော်တို့ဒီတို့တော့ဆက်ဖွင့်မှာပြောပေးမယ်လဲကျွန်တော်တို့ကျတော့လူနာရရောဒီတို့တို့တက်ကောကြောက်ရွံ့မှုတွေရှိနေပါဘောဆိုလက်နက်ကင်ပြီးတဲ့အခါကျတော့စေကူသားမှုနေတဲ့နေရာမှာလက်နက်ကင်ပြီးတော့ရှိနေတာကကျတော့လာတဲ့လူနာရတွေအတွက်ကြောက်ရွံ့မှုတွေဖြစ်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့နေရာပြောင်းဖို့စဉ်းစားခဲ့ပါတယ်အဲဒါကြောင့်မလို့ဒီခြားတဲ့နေရာမှာပဲကျွန်တော်တို့ဖွင့်လှစ်ဖို့ဆုံးဖြတ်ခဲ့ပါတယ
်ဆန္ဒပြပွဲတွေအတွင်းတိခိုက်ဒဏ်ရာရသူတွေကိုလူမျိုးပါတာမခွဲကြပဲရေးဖို့စီကူတော်မှုပေးဖို့အဓိကရည်ရွယ်ချက်နဲ့ဒီစည်းကမ်းကိုဖွင့်လှစ်တာလို့ကျမရဲ့လူသားကပြောပါတယ်ဒီစည်းကမ်းကိုပြီးခဲ့တဲ့တနင်္လာနေ့ကမှဖွင့်ခဲ့တာဖြစ်ပြီးဒီကနေ့မှတော့နေရာရွှေ့လိုက်ရတာပါရ Yang kami bawa leh sana biar awal ini malam makan ni awal ni mah. Perahid aja mai lu dah riga. Siku dah yenui, ribu yenui ni sahaja ini jadi. Sana biar awal tu, jauh mimuja kuda mukang ribu luar duriku. Kuni kuda ini jawabari. Yang kami yuk nam maulan, kuda muka yang si mah. Sana biar duri lekar cuchu. Jadi ulu pubi ni dan jauh mulai rawi si kere tu. Ni naga ribu yenui ni, jauh mai lu dah riga. Kuni kuda pike re lu. Yang ni tu ke arah sana biar duri ga view ibu jawabari. Idul Adha rudiah kita utuhnya hingu, siapa ini nang cumiu nengah ni, ikan ini apa mah, setakat tenting kosong dua helu, luda di mukulzi pujau enoli padi tenjin metukuga view itu piawale, tapi ni biro kau si oga ta, ni biro mewah, tautan mewah mule, tu nengah ni, ikan ini apa mah, be laru kosong dua helu piawale, mana dongaroh, sekarang ini, amma cak muda luda mesanah ni ya luda amma ujo dongu, kita kan tapi dia tama dongse donga. Tu nengah ni, yang kuna naima lapan dua lelu, tapi tu mama muda ka tu ye Facebook macam ni kebari. Ingan ni nyabu ka, nyamu tu ame tu biang taji ingan le, yang orang dah bahannya nega, luda ni mesti pujau ye yongjo tegu. Sedan ni jeda puga, tokalau degu cupya wenyau bi, jauhnya ka komputeri, salah serani ku jua lelu, enoli badi dengin nega view ku biobari. Jilu ya ha, ubi me julu ne luya pi lelu, enoli badi ka pi dengin show cabi. Julung duri tawon yua melu piota bare. Nibiro ma ingan niga sana piota duri gu. Jeda puga pikan ingan bau niningge de piya gule. Enari badi gayo. Piangzulu dogu zabiu komedi CRPH tu gawa. Titin showcha tabare. Ingan ma sana piota duri gu. Jampe pikan piukwe raha. Yazwe bimu miaubi. Pikan mu julung ne jeda pua tawon si du ne du. Anadin se gongzong duri gu. Uri ne ni yeju api pina ye. Sabi songja doa melu CRPH ka piota bare. Kita nengah ni, Eropah demaga EU juga buat dengan tarik. Memangnya lukun ye China sanya semua je muzian he ma. Se anak demu gu bi dengan sokja tapi lukun ye tu gu zlegu. Memangnya gu cacing lagun pebu tangsu tarik lu. Riders rende bu ma jita ware. Di muzian gu tau jani ma suni supaya jauh siapa. Se kongsi gu dengan tarik. Nengah orang memangnya bu gu tangsan suci ni terlalu lu gu pianlu pebu. Kula demaga lukun ye kongsi gu ikir rende ma tangsu gebe me. Anak demu gu bi dengan sokja le tido malu nengah bau. Maningan ini sangat bawal itu, ia bau nini cukai meji, engan gagal ribet tapi, soye mulu le, tuan ira ba. Jima re pemanah ne, tidak tu mudah kupil labu ga, deja dalau bawa lu, lima polu re, kulan muka tawon si dudu ga, riders terintan aku biobare. Tanaman itu jatuh tapi tidak dimujangu, luku ye kau si pawai, lizak kuna engan dega, cepen tanggulia ru bawai, sekolah engan dia wen taukan tapi bilu, mujama popiat tawale. Mujanya mah, ajar dasuya gua pelajar anak demu apa dia dengan sokja tabi, ajar dasuya gua anak dia bebo, hendak entah duri gua cuci mesi pelu bebo tangsu tabar eh. Enya tu asalnya dia duri gua, enya bau ni ni na sian sabu, sedek gua tidur entah dulu. Lelah sah tu papa sokui ne, entah ni sedek yuri pun tabu le tangsu tabar eh. Tapi, mana yang luku ye cina saya, kula demaga tu tunggan sesiemu Thomas Andrews ko, ada si ikan dam mesi be, mana yang gua cacing lagu bebo le tangsu tabar eh, kena.
ဒီမရီတန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00နာရီကနေ10:00အထိတိုင်းဒိုမီတာ32ကီလိုဟတ်69ဒုံညတိုင်းဒိုမီတာ32ကီလိုဟတ်96ဒုံညတိုင်းဒိုမီတာ95ကီလိုဟတ်58ရှင်းငါရုတ်ဖြင့်စနေတနေ့တွင်မှာတိုင်းလိုက်မီတာ190ကီလိုဟတ်15ခွန်ငါရုတ်ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
ဗီယူအေအမေရိကန်တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံတွင်ဆေးရနာသိမ်မှုကြောင့်တတ်ထုနဲ့တွင်းကျွဲ့ပစ္စည်းတွေတင်ပို့မှုတွေကြာလာမှာကိုအိန္ဒိချင်းတရုတ်ဘက်ကစိုးရိမ်နေပါတယ်။တန်ဖြူချင်းနီနဲ့မြေရှားတပ်တွေ ရမဟာကဘာမှာတန်ဖြူတတိယအများဆုံးတင်ပို့တဲ့နိုင်ငံအဖြစ်နိုင်ငံတကာတန်ဖြူလုပ်ငန်းအသင်းကသတ်မှတ်ထားပြီးဒီကနေ့2019ခုနှစ်အတွင်းမှာတရုတ်နိုင်ငံတည်းတန်ဖြူတင်သွင်းတဲ့တန်ဖြူအကြမ်းတည်း93ရာခိုင်နှုန်းကမြန်မာနိုင်ငံဘက်ကဖြစ်ပါတယ်။တရုတ်မှာဒီတန်ဖြူချုပ်ချက်မှုလုပ်ငန်းအဓိကလုပ်နေတာမြန်မာနဲ့နယ်စပ်ချင်းဆက်ယူနန်ပြည်နယ်ဖြစ်ပြီးဒီကနေ့ကိုဗစ်ကပ်ဘေးက ော့ နိုင်ငံရေးဆက်အနာတင်မှုကြောင့်ထိခိုက်မှုမရှိသေးပဲတင်ပို့မှုတွေဆက်ရှိနေတယ်လို့ဒီနိုင်ငံတကာတံပြူအသင်းကဆိုပါတယ်။ကမ္ဘာပေါ်မှာကျင်းနီတင်ပို့မှု18နိုင်ငံမြောက်အများဆုံးဖြစ်တဲ့မြန်မာအနေနဲ့လည်းကျင်းနီချုပ်လုပ်ရေးလုပ်ငန်းမှာတရုတ်ရဲ့ဝမ်ပေါင်းကုမ္ပဏီနဲ့စစ်တပ်လုပ်ငန်းနီရိုကိုဥဆောင်တဲ့အဖွဲ့တွေနဲ့ဖက်ဆက်လုပ်ကိုင်နေတာရှိပါတယ်။ကွန်ပျူတာနဲ့စစ်ပစ္စည်းတွေထုတ်လုပ်ရမှာသုံးတဲ့ Twin Track 18မျိုးပါမြေရှားသတ္ထုအများဆုံးထုတ်တဲ့တရုတ်အနေနဲ့ပြည်ခဲ့တဲ့2020ခုနှစ်ထဲဒီသတ္ထုတဝက်ပမာဏရရင်မြန်မာပေါ်မှာမှီခိုနေရသေးတယ်လို့ Atomas Intelligence အဖွဲ့စီမံညွှန်ကြားမှု Ryan Cathy Lewis ကဆိုပါတယ်ခင်ဗျာမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးပါလို့ဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပန်ချားတဲ့စာတစောင်ကိုသူလက်ခံရရှိတဲ့အကြောင်းထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးအောင် Prayut Chan Ocha ကဒီနေ့ပြောပါတယ်ဝန်ကြီးချုပ် Prayut ကသူ့အနေနဲ့အင်္ဂလိပ်ချင်းမြန်မာနိုင်ငံကဒီမိုကရေစီရေးကိုအမြဲထောက်ခံအားပေးနေပါတယ်လို့ဘန်ကောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနည်းကြလုပ်ငန်းစဉ်ကိုကျွန်တော်တို့ထောက်ခံပါတယ်ဒါပေမဲ့ဒီကနေ့မှာအရေးကြီးဆုံးကကောင်းမွန်တဲ့ဆက်ဆံရေးကိုထိန်းသိမ်းတာပေါ့ပါဘာကြောင့်လဲဆိုတော့လူထုစီးပွားရေးနဲ့အထူးသဖြင့်နေဆက်ကုံတွေတို့ကိုထိခိုက်တာကြောင့်ဖြစ်ပါတယ်လို့ဝန်ကြီးချုပ်ပရယတ်ကပြောပါတယ်ဒီမိုကရေစီနည်းကြလုပ်ငန်းစဉ်ကိုထိုင်းနိုင်ငံကထောက်ခံပါတယ်ဘလို့ဆက်လုပ်မယ်ဆိုတဲ့ကြံပိုင်းကတော့သူ့ပေါ်မူတည်ပါတယ်လို့လည်းပရယုတ်ကဆက်ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ဟာသူကိုယ်တိုင်က2014ခုနှစ်မှာရွေးကောက်ခံဝန်ကြီးချုပ်ကိုဖြုတ်ချပြီးအာဏာသိမ်းခဲ့သူတူဖြစ်ပြီးတော့2019ခုနှစ်မှာရွေးကောက်ပွဲလုပ်ပြီးအာဏာကိုဆက်ယူထားသူပါ။အဲ့ဒီရွေးကောက်ပွဲဟာမတမာမှုတွေနဲ့ပြည်နယ်နေရလို့အတက်ခံသူကဝေဖန်ထားပါတယ်။ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲတွေလည်းပြီးခဲ့တဲ့နှစ်ကဖြစ်ခဲ့ပြီးဆယ်စုနှစ်တွေအတွင်းအကြီးမားဆုံးဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့ဘီယင်းစနစ်ကိုစော်ကားတယ်ဆိုတဲ့တင်းကျပ်တဲ့ဥပဒေပြင်ဆင်ရေးအကြံပြုချက်တစ်ခုကိုအတိုက်ခံပါတီတစ်ခုကတင်သွင်းလိုက်ပါတယ်။ထိုင်းဆိုရဆက်ရှင်ဆန္ဒပြမှုတွေဖြစ်လာနေချိန်မှာပဲဒီနေ့တင်သွင်းလိုက်တဲ့ဒီဆိုပြချက်ကြောင့်နိုင်ငံရေးတင်းမာမှုတွေကိုရော့ချစေပြီးလွတ်လပ်စွာထုတ်ပေါ်ခွင့်တွေကိုလည်းတိုးမြှင့်ပေးဖို့အပြောင်းအလဲကြီးဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဘီယင်းစနစ်ကိုဆန့်ကျင်တယ်ဆိုတဲ့ဆဆွဲချက်နဲ့လူငယ်တွေဥဆောင်တဲ့ဆန္ဒပြပွဲကဆန္ဒပြခေါင်းဆောင်၄ဦးကိုဖမ်းပြီးတဲ့နောက်တည့်ရက်မှာပဲmove forward party ကရှေ့သို့ချီ၍အဓိပ္ပာယ်ထွက်တဲ့ပါတီကလွတ်တော်အမတ်44ဦးကဒီအဆိုပြုချက်ကိုတင်သွင်းခဲ့တာပါ။ထိုင်းနိုင်ငံမှာဘီယင်းစနစ်ကိုအကြီးအကျယ်ပြတ်စေတဲ့ဆဆွဲချက်ထင်ရှားရင်ချောင်းတန်း15နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်။ဘီယင်းကိုကြီးညိုတဲ့စစ်တပ်နဲ့ရှေ့ဦးဆွဲများပြားရှိပြီးအခုလိုထောင်ချနိုင်တာကြောင့်အရင်ဒီဘီယင်းစနစ်ကြောင့်မပြောရဲမဆိုရဲဖြစ်လာခဲ့တဲ့ထိုင်းနိုင်ငံမှာဒီဥပဒေပြောင်းလဲရေးအဆိုပြုချက်ကထူးထူးခြားခြားဖြစ်လာတာပါ။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးဆန္ဒပြပွဲတွေကလည်းတစဉ်ဒီပြင်းစနစ်ပြင်းပြောင်းလဲရင်းနဲ့အစိုးရတွေစစ်တပ်ပါဝင်မှုအဆုံးသတ်ရေးတွေကိုတောင်းဆိုလာခဲ့ရမှာအခုချိန်ထိတက်ကြွလို့ရှားသူပေါင်းအနည်းဆုံး58ဦးကိုဒီပြင်းစနစ်ဆန့်ကျင်စော်ကားမှုဥပဒေနဲ့အရေးယူထားပါတယ်ခင်ဗျာဂျပန်နိုင်ငံမှာတော့ COVID-19 ကာကွယ်ဆေးရှေ့ဖက်ထဲစထိုးပြီးတော့မှာပါရှေ့တန်းကကျန်းမာရေးကြောင့်ကျင်းသူတွေကိုစထိုးပေးမှာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကအားလုံးအတွက်ပြင်ဆင်ရေးအကုန်ကြိုးစားလုပ်ပေးသွားမယ်လို့ဆိုလိုက်ပါတယ်ဒါအပြင်ဒီထိန်က AstraZeneca ကုမ္ပဏီနဲ့ American ကမော်ဒနာကုမ္ပဏီတို့ကလည်းကာကွယ်ဆေးမှာယူသဘောတူချက်တွေကိုဂျပန်အနေနဲ့ဆိုင်းထိုးထားပြီးပါပြီ။ COVID ကာကွယ်ဆေးတစ်ချိန်ထိုးစာပေါင်းတန်း330ကျော်အတွက်မှာထားတာပါ။ဒါကဂျပန်လူရေအကုန်ဒီနှစ်ထဲကာကွယ်ဆေးရဖို့လုံလောက်တဲ့ပမာဏပါ။ကမ္ဘောဒီးယားမှာလည်းတရုတ်နိုင်ငံကလှူဒါန်းလိုက်တဲ့ COVID ကာကွယ်ဆေးဒီနေ့စထိုးနေပါပြီ။ကမ္ဘောဒီးယားခေါင်းဆောင်ဟွန်ဆန်ရဲ့သားသုံးလည်းအထိုးခံခဲ့ပါတယ်။ဟွန်ဆန်ရဲ့အကြီးဆုံးသားဟိုမနက်ကကြီးတဲ့ဦးစီးချုပ်ပါသူကကမ္ဘောဒီးယားပြည်သူတွေကိုကာကွယ်ဆေးထုတ်ဖို့တိုက်တွန်းခဲ့ပါတယ်တရုတ်ကလည်းအခုလိုလှူဒါန်းတာအတွက်ကျေးဇူးတင်ကြောင်းဆက်ပြောခဲ့ပါတယ်တရုတ်မှာတော့ဒီကာကွယ်ဆေးလူပေါင်း 40.52 တန်းစာအတွက်ထုတ်ပေးပြီးပါပြီဖေဖော်ဝါရီ9ရက်ထိမှာအဓိကအုပ်စုတွေကိုအခုလိုထုတ်ပေးပြီးကြပါလို့လည်းအမျိုးသားချမ်းမြေ့ကော်မရှင်ပြောခွင့်ရမီဖန်းကဒီနေ့သတင်းစာရှင်းလင်းပွဲမှာဆိုပါတယ်ခင်ဗျာ
ပေါ်ဒုနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါ VOE မြန်မာပိုင်းရဲ့ပေါ်ဒုနေ့ညပိုင်းအစီအစဉ်တွေကိုည10:00အထိလိုင်းတူမီတာ1925/32နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOE မြန်မာပိုင်း Facebook စာမျက်နှာနဲ့ website စာမျက်နှာ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုတော့လက်တလုံးမြန်မာနိုင်ငံထဲမှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုစက်တိုက်တင်ဆက်ပေးသွားပါမယ် မြန်မာနိုင်ငံမှာဆီယနာတိမ်မှုဆန့်ကျင်တဲ့ CDM movement လို့ခေါ်တဲ့ဝန်ထမ်းတွေအလုံးမစင်ဆန္ဒပြလှုပ်ရှားမှုဟာတစ်နေ့တစ်နေ့ပို့ပြီးအာခေါင်းလာနေတာကိုတွေ့ရတယ်လို့နေရာတချို့မှာအုတ်ချူရေးပိုင်းနဲ့ရဲတပ်ဖွဲ့ဝင်တွေပါပူးပေါင်းလာတာကိုတွေ့ရပါတယ်ဝန်ထမ်းတွေရဲ့အခုလိုအလုံးမစင်တဲ့ဘိတ်နဲ့အတူဆီယနာတိမ်ဆန့်ကျင်ရေးလမ်းပေါ်ဆန္ဒပြတာတွေဟာလေမြန်မာပြည်အနှံ့မြို့တွေမှာဆက်ပြီးတော့ဖြစ်နေပါတယ်အပြည့်အစုံကိုတော့မဆုမြတ်မုံကစူးစီးတင်ဆက်ပေးထားပါတယ်ရှင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ပြီးနိုင်ငံအနှံ့လမ်းပေါ်ထွက်ဆန္ဒပြကြတာဒီနေ့9ရက်မြောက်နေ့ဖြစ်ပါတယ်။ရန်ကုန်မြို့မှာဆိုရင်နေရာစုံကနေချီတက်ဆန္ဒပြကြတဲ့ဆန္ဒပြအဖွဲ့တွေဟာရန်ကုန်မြို့လေစုလေကဆန္ဒပြဆောင်ရွက်မှာလာရောက်ပြီးတော့စုဝေးကြပါတယ်။အဲဒီမှာစစ်အာဏာရှင်ဆန့်ကျင်ရေးဟောပြောမှုတွေလုပ်ခဲ့ကြပါတယ်။ထောင်ပေါင်းများစွာရှိတဲ့ဆန္ဒပြသူတွေဟာတောင်းဆိုချက်တွေကိုကြွေးကြော်ကြအာဏာရှင်ဆန့်ကျင်ရေးတချင်းတွေကိုလည်းတီဆိုခဲ့ကြပါတယ်။ဒီနေ့ရန်ကုန်မြို့မှာဆန္ဒပြကြတဲ့တချို့အဖွဲ့တွေကနိုင်ငံသားတန်ယုံတွေရှေ့သွားပြီးတော့ဆန္ဒပြကြသူတွေလည်းရှိပါတယ်ဆန္ဒပြသူတွေအထူးကစုံကြတဲ့မြို့တော်ခမ်းမရှေ့မှာရဲလုံခြုံရေးတွေချထားပေမဲ့ထိတ်တိုက်တွေ့တာမျိုးမရှိခဲ့ပါဘူးလှဲတမ်းမှာဒီအရင်နေ့တွေကဖြန့်ချထားတဲ့ရဲတပ်ဖွဲ့တွေကိုလည်းဒီကနေ့မတွေ့ရတော့ဘူးလို့ဆန္ဒပြသူတွေကပြောပါတယ်နိုင်ငံတော်ဖြစ်နေတဲ့ဆက်အနာသိမ့်မှုစန့်ကျင်ရေးဆန္ဒပြပွဲတွေမှာအတက်ကြီးငယ်ဆုံးလူတန်းစားအလှအဆောင်ကဆန္ဒပြသူတွေရုံးမတက်ဖဲ CDM နှုတ်ရှားမှုမှာပါဝင်ကြတဲ့အစိုးရဝန်ထမ်းတွေပါဝင်နေပါတယ်။
တော်တော်နိုင်ငံဒီမိုကရေစီနိုင်ငံခုမှဖွံ့ဖြိုးတဲ့နိုင်ငံမှာခုလိုမျိုးဖွံ့ဖြိုးတဲ့နိုင်ငံစူးစမ်းနေတော့မှပဲခုလိုမျိုးလုပ်တာတော့ရောက်ပြည်သူလူထုတွေလက်မခံဘူ
း။နေပြည်တော်မှာဆိုရင်ဒီဝင်ကြီးဌာနတွေကအစိုးရဝန်ထမ်းတော်တော်များများဒီနေ့ရုံးမတက်ဖဲ CDM နှုတ်ရှားမှုမှာပါဝင်လာကြပါတယ်။နေပြည်တော်မှာရှိတဲ့ဝန်ကြီးဌာနပေါင်းစုံကဝန်ထမ်းတွေရဲ့ဆန္ဒပြချွေးကြော်တဲ့နေဖြစ်ပါတယ်။ကြားပြည်နယ်လွိုက်ကော်မျိုးကဆန္ဒပြဝဲမှာဆိုရင်ရဲတပ်ဖွဲ့ဝင်40ထက်မနည်းဆန္ဒပြပြည်သူတွေနဲ့ပူးပေါင်းပါဝင်ခဲ့ကြပါတယ်။ဆန္ဒပြသူတွေကိုမနေ့ကကအင်အားသုံးပြီးတော့ဖြိုခွင်းခဲ့တဲ့မန္တလေးမြို့မှာဆိုရင်လည်းတန်ခါတော်တွေဒီနေ့ပို့ပြီးတော့ပါဝင်လာတာကိုတွေ့ရပါတယ်။ဒီနေ့ဆန္ဒပြပွဲအများစုမှာတော့ဒီအာဏာပိုင်တွေဘက်ကအင်အားသုံးနှိမ်နင်းနေဆိုတဲ့သတင်းတွေမကြားရသေးပါဘူး။မနေ့ကနေပြည်တော်မှာရဲကပြစ်ခတ်လို့ဥကောင်းကုန်တွေကိုကြီးစံဝင်သွားတဲ့အမျိုးသမီးကတော့ဆက်တွေကြောင့်ဆက်ပြီးတော့အသက်ရှင်နေပါတယ်။မြန်မာနိုင်ငံမှာဒီကာကွယ်ရေးဦးစီးချုပ်ကရသအစိုးရစီကနေအာဏာသိမ်းယူထားတဲ့အပေါ်မှာကန့်ကွက်ဆန္ဒပြတဲ့အနေနဲ့ CDM နှုတ်ရှားမှုအပေါ်ပြည်ရင်းပြည်ပကပြည်သူတွေကလည်းပို့ပြီးတော့အားပေးထောက်ခံပြီးတော့အလုတ်ပြုတ်တာမျိုးတွေရှိရင်ကူညီဖို့လည်းအစီအစဉ်တွေစပြီးလုပ်နေကြပါပြီ။ဆီယနာတိမ်းခဲ့ပြီးနောက်တရက် February လ2ရက်နေ့ကအလုံးမသွားပဲတပိတ်မှောင်နေကြတဲ့ဆီယာဝင်နဲ့ကျမ်းမာရေးဝန်ထမ်းတွေကကျမ်းမာရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့စေတုတ္တနာဦးစီးဌာနကဆီယာဝင်တယောက်က CDM နှုတ်ရှားမှုမှာဘာကြောင့်ဝန်ထမ်းအားလုံးပါဖို့လိုတယ်လဲဆိုတာကို VOE မြန်မာပိုင်းကိုအခုလိုပြောပါတယ်
။ COVID ကိုတီးခဲ့တဲ့ဒီနေ့လုံးမှာကျွန်တော်တို့ကျမ်းမာရေးဝန်ထမ်းတွေကအားကျုံးမှန်တဲ့ကြီးသူတွေရှိကနေကြီးသူတွေအတွက်ကာကွယ်ရေးရင်ဆိုင်နေတယ်ပြန်နေခံရကြတယ်အခုကိုဗစ်ဗက်ဆင်းနေကြလာပြီးတော့ကျမတို့မှာအလုပ်ကိပြန်လုပ်ကြမယ်တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်နှလန်းထိုးအောင်လုပ်ကြမယ်လို့ကြိုးစားနေကြတဲ့အချိန်မှာဒီလိုမျိုးလုပ်ရက်ကိုလုပ်တယ်အဲ့တော့ဓာတ်ကြောင့်မို့လို့ကျမတို့မှာစုယုံမှုတွေအများကြီးဖြစ်ပေါ်လာမယ်ရှေ့လျှောက်လည်းဒီလိုကြားအနာသိမ့်ထားအောင်မဖယ်လို့ရှိရင်ကျမတို့ကြည်သူပြည်သားတွေအရန်နည်းနာမယ်ဒါဒုက္ခရောက်မယ်အမှောင်နှံကိုကျမတို့ပြန်လျှောက်ရမယ်
အဲ့တော့ဆရာမတို့အခုဒီဆရာဝန်တွေကျမတွေဝန်ထမ်းတွေအခုလုပ်နေတဲ့ဒီ CDM လှုပ်ရှားမှုကရောဘယ်လောက်အထိဆက်ပြီးတော့လှုပ်သွားမှာပါလဲရေရှည်ဘယ်လောက်အထိလှုပ်သွားမယ်လို့ရောဆုံးဖြတ်ထားလဲရှင
်ကိုအင်အားကိုလည်းဖြုံးနှီးလို့မရဘူးနောက်ပြီးတော့ရေရှည်ပေါင်းပြီးမချင်းတိုက်ပွဲဝင်ရမယ်အကြာရှုံးလဲခံလို့မဖြစ်ဘူးကျမတို့ဒီအားလုံးရဲ့အသက်ဒီတန်မှုရှိတယ်နောက်ပြီးကျမတို့ကြီးသူအစိုးရအတွက်ပြန်ပြီးအလုပ်လုပ်ပေးရမယ်ခွန်အားတွေလည်းလိုအပ်နေသေးတယ်အဓိကကတော့ CDM ကအရေးကြီးတယ် CDM ကိုတောင်းခံနိုင်မှာ CDM ကိုကျမတို့ဝန်ထမ်းတွေအချင်းချင်းပြန်အားပေးပြီးတော့တချို့ဝန်ထမ်းတွေကကြောက်တာရှိတာပေါ့နော်သူတို့အလုပ်ဖြုတ်ခံရမလားဆိုတော့စိတ်ကြောက်တာရှိရဲ့အဲ့တော့အဲ့ဒါတွေကိုမကြောက်ဘူးတော့ကျမတို့ချင်းချင်းအားပေးရမယ်တိုက်တွန်းရမယ်ဝန်ထမ်းငယ်တွေကိုရှင်းပြရမယ်ကြောက်တဲ့လူရှိရင်လည်းပြောပြရမယ်ဒါဒီကျမတို့ဝန်ထမ်းစည်းကမ်းဖောက်ပြတ်တာမဟုတ်ဘူးအစတွေကတရားမဝင်တဲ့အားဖြစ်တဲ့အတွက်ကျမတို့လက်မခံတာလေနော်အဲ့တော့ကျမတို့ကပုံကန်တာမဟုတ်ပါဘူးအဲ့တော့ကျမတို့လိုအပ်တဲ့အချိန်မှာအလုပ်ပြန်လုပ်ကြမှာပ
ါအစိုးရဝန်ထမ်းတွေရုံးမတက်ကြပဲ CDM လှုပ်ရှားမှုတွေပါဝင်နေတဲ့အချိန်ကောင်းမှာချိန်မှာပဲဝန်ထမ်းတွေကိုရုံးတက်ဖို့ဆိုပြီးသက်ဆိုင်ရာဌာနအလိုက်ဖိအားပေးချိန်ချမှုတွေလည်းရှိနေပါတယ်ရှင
်မဆူမြင့်မမရှင် အခုလိုမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့လူရက်ကိုဆန့်ကျင်ပြီးတော့လမ်းမထွက်ဆန္ဒပြကြတာဟာဒီကနေ့ဆိုရင်9ရက်ရှိပါပြီ။ဆန္ဒပြလှုပ်ရှားမှုတွေရပ်ကျလာတာနဲ့အမျှစနစ်တကျထိန်းထားနိုင်အောင်ဆန္ဒပြလှုပ်ရှားသူတွေကြိုးစားနေတဲ့အကြောင်းကိုရန်ကုန်မြို့မှာကိုယ်တိုင်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောင်မတ်ဆုစုကတင်ပြပေးပါမယ်ရှင်။
အရသာအစိုးရကောင်းဆောင်တွေကိုဖမ်းဆီးထိန်းသိမ်းပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်ကပ်ကွက်တဲ့ဆန္ဒပြလှုပ်ရှားမှုတွေအရှိန်မြင့်လာနေချိန်မှာပဲစနစ်တကျနဲ့ဆက်ထိန်းထားနိုင်မှုချိုးပန်းနေကြတာပါ။ရန်ကုန်မန္တလေးနဲ့အစိုးရဝန်ထမ်းအများစုနေထိုင်ရာနေပြည်တော်ကောင်စီအပြင်နိုင်ငံအနှံ့ကနေရတော်တော်များများမှာလူဒန်းစားပေါင်းစုံကပါဝင်လာတာလည်းတွေ့ရပါတယ်။ဆန္ဒပြလှုပ်ရှားမှုတွေအကောင်လာနေချိန်မှာပဲအာဏာပိုင်တွေနဲ့ထိတိုက်ရင်ဆိုင်ပြီးပြဿနာတမဲ့အခြေအနေတွေကိုရှောင်ရှားနိုင်မှုစနစ်တကျဖြစ်ဖို့ကိုလည်းချိုးပန်းနေကြပါတယ်။လမ်းပေါ်ထွက်ဆန္ဒပြဖို့နေရာအနှံ့ကရောက်လာသူတွေအဆင်ပြေစေဖို့အတွက်တပ်စင်ကအခမဲ့ပေးတုံးတဲ့နေရာတွေလည်းရှိလာပါတယ်
။မင်္ဂလာပါ။ကျမ်းမာရေးအပေါ်ပါသွားချင်တဲ့သူများနှစ်လွာ၃လွာ၄လွာတွင်အခမဲ့အသုံးပြုနိုင်ပါတယ်။နှစ်လွာနဲ့၃လွာတွင်အမျိုးသမီးများအသုံးပြုနိုင်ပြီး၄လွာတွင်အမျိုးသားများအသုံးပြုနိုင်ပါတယ်ခင်ဗျာ
။ရန်ကုန်မြို့ရဲ့အချက်ချာကြတဲ့နေရာတစ်ခုဖြစ်တဲ့လယ်တန်းမှာတော့ဒီနေ့ကိုဆန္ဒပြသူအင်အားသိမ်းတဲ့ခြေရှိနေတာပါ။ဒီအချိန်မှာဆန္ဒပြသူအစုအဝေးအများဆုံးရှိနေပေမဲ့လမ်းပေါ်မှာအမှိုက်တစမကျအောင်ဆောင်ရွက်နေသူတွေလည်းရှိပါတယ်
။ဒီမှာကတော့လူတွေကအရန်များတယ်လေ။တိုင်းကနေနေပါတဲ့နေရာများများလာတယ်။များလာတဲ့လူတယောက်ကထွက်တဲ့အမှိုက်ကလည်းမနည်းဘူး။သူတို့သုံးလိုက်တဲ့ခါကြီးကလွဲမှာအမှိုက်ကအလွယ်တကူမရှိဘူး။အကောင်လုံးကနိုင်ငံရေးအားစတဲ့ကွာ။နောက်က volunteer တွေကလည်းကိုတိုက်နိုင်တဲ့ဘက်ကအားပြေးပေးကြကွာ။အဓိကဘာဖြစ်သွားကြလဲဆိုတော့ကျွန်တော် generation လူငယ်တွေအကောင်လုံးကဒီကပြီးသွားပြီဆိုတာဒီမျိုးတော်ကြီးမှာတန်ရှင်းသွားတယ်ဆိုတာလေ။ကျွန်တော်ဖြစ်စေချင်တယ်။
လမ်းပေါ်ထွက်ဆန္ဒပြလာတာပြီးခဲ့တဲ့စနေနေ့ပထမဆုံးရက်ကထက်ဆိုင်ဗပောင်းဆောင်ကနေပြည်သူတွေအတွက်လှုပ်အားပေးနေတဲ့စေတနာရှင်တွေလည်းပူများလာပါတယ်။အရေးပေါ်ကျန်းမာရေးဆောက်ရှောက်ပေးသူအမိုက်ကောက်ပေးသူတွေနဲ့အစားအသောက်လှူဒန်းသူတွေလည်းခက်ဆိတ်ဆိတ်ရှိလာနေပါတယ်
။ရမယ်နော်ကျုပ်ကျုပ်ရေသန့
်။စားတော့အမတို့ဝေရဆိုတာလာတဲ့လူတွေမှာအဝေးရလာတဲ့အချို့ကြောင့်လည်းဗိုက်စားကြတာရှိတယ်ပေါ့နော်။ဗိုက်စားတဲ့ခါအမတို့ဘက်ကနေပေါ့အမတို့ကာလာစုစုလည်းရှိဖြစ်တယ်ပေါ့နော်။အဲ့တော့ကြာအမတို့ပြည်သူတွေအတွက်ကိုနိုင်နဲ့ဝင်ပြီးတော့အမတို့ကခံမိတာ။ဟိုအာရှိအရလို့ကျုပ်ပြုတ်ကြီးဝေးတယ်အမတို့ဟိုအာရှိမဲ့အစားအစာလေးပြည်သူတွေအတွက်ပေါ့နော်ဟိုဘယ်လိုပြောမလဲနှမ်းစိတစိကလည်းစီမဖြစ်ပြန်မှာအမတို့ကနှမ်းစိတစိအနေနဲ့ပါဝင်ပေးတာအမတို့က
ပြည်သူတွေအချင်းချင်းစုပေါင်းအင်အားပြပြီးရတိုးလာတဲ့ဆန္ဒပြပွဲတွေမှာအားလုံးအနေနဲ့ကျင်းစေဖို့နိုင်ငံရေးကောင်းဆောင်တွေနဲ့ဆန္ဒပြဦးဆောင်သူတွေကတတိပေးနေကြပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝန်ကတော့ရင်းရင်းချင်းချင်းနဲ့ဆန္ဒပြနေသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နေတာအရေးယူတာမျိုးတွေမလုပ်ဖို့ကိုလည်းသတိပေးထားပါတယ်ရှင်
။မဆူဆူသတင်းပေးပို့ထားတာပါရှင်။အစိုးရရုံးဆိုင်ရာနေပြည်တော်အပါအဝင်မြို့ကြီးတချို့မှာဆန္ဒပြလှုပ်ရှားမှုတွေကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ရှင်းလင်းတာတွေရှိပေမဲ့ဆန္ဒပြပွဲတွေအချိန်လျော့သွားတဲ့လက္ခဏာတော့မတွေ့ရပါဘူး။နေပြည်တော်မှာရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်မနေ့ကဆိုရင်အနည်းဆုံးလူငယ်2ဦးဒဏ်ရာအပြင်းထန်ရခဲ့ပေမဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ဖြစ်နေပါတယ်။နေပြည်တော်နဲ့တခြားမြို့ကြီးတွေကနောက်ဆုံးအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်အိတ်တနာထွန်းကပြောပြပေးပါရှင်
။ပြည်ထွက်တန်ရုံထိခိုက်မှုတွေဖြစ်ခဲ့တဲ့အထိရဲတပ်ဖွဲ့ကနှိမ်နှင်းမှုတွေကြုံခဲ့ရပြီးတဲ့နောက်တစ်နေ့ဖြစ်တဲ့ဒီနေ့မှာပဲနေပြည်တော်မှာဆန္ဒပြပွဲတွေအချိန်ကောင်းနေစေဖြစ်ပါတယ်။မော်လွယ်ပိုင်းမှာကစခဲ့တဲ့လမ်းပေါ်ထွက်ဆန္ဒပြမှုတွေဟာညနေပိုင်းမှာအားပိုကောင်းလာတယ်လို့လည်းဆန္ဒပြပွဲမှာပါဝင်သူတယောက်က FOE ကိုပြောပါရယ
်ဒီချိန်မှာကတော့ PC ဘက်ကနေစီကံတကြလိုက်နာမှုရှိပဲစီကံတကြနဲ့ပဲဟိုပေါ့ဆန္ဒပြတဲ့လူတွေများပါရယ်ဗျာဘယ်လိုစီကံပေါက်ဖြစ်တာတွေပါလဲမရှိပါဘူးဗျာသူကကြတော့သူတို့ကလွန်နဲ့អော်တယ်လွန်နဲ့អော်ပြီးတော့ခရတော့သူတို့ကဒီသားမှာရှေ့မှာဆန္ဒမပြဖို့လူစုခွဲဖို့ကိုယ်အိမ်မှာကိုနေဖို့ပဲအဲ့လိုမျိုးអော်တယ်ဗျာအဲ့လိုမျိုးអော်တော့လူတို့ကလက်မခံဘူးနော်ဒီရက်ကိုလူအင်အားပေါ်ပါပေါ့တင်းကျော်မှာရှိတယ်တင်းကျော်မှာရှိတယ်ဗျ
လူစုလူဝေးမလုပ်ဖို့အာဏာပိုင်တွေကတတိပေးထားပေမဲ့စစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေရာအနှံ့ဆက်လက်ဖြစ်ပေါ်နေတာကိုအာဏာပိုင်တွေထိန်းချုပ်ဖို့ကြိုးစားရတာကမနေ့တုန်းကနေပြည်တော်မှာသွေးထက်တန်ရုပ်အဖြစ်နဲ့လဲကြုံခဲ့ရတာပါရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်ဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လူ20လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်တရားပြင်းထန်သူတွေတဲကတူဖြစ်တဲ့မင်းကလေးငယ်ကတော့အသက်အန္တရာယ်ဆိုးရိမ်ရတဲ့အခြေအနေမှာရှိနေစေဖြစ်တယ်လို့ကုသပေးနေတဲ့နေပြည်တော်ကရင်တထောင်ဆေးရုံကဆရာဝန်တူကပြောပါရယ
်ခေါင်းထင်းမှန်တယ်ညီမလေးကတော့သူကအထူးသဖြင့်ကုသတောင်းနေမှာပဲရှိပါသေးတယ်အဲမနေ့ကအခြေအနေတိုင်းပဲထူးခြားမှုမရှိဘူးပိုပြီးဆိုးရွားလာလည်းမရှိဘူးပိုပြီးတော့ကောင်းလာလည်းမရှိဘူးပေါ့နော်ဒီရင်ဘက်ထိမှန်တဲ့ညီငယ်ကတော့သူကတော့တတ်တာပါတယ်တတ်တာနေပါပြီဆိုးရိမ်ရတဲ့အနေအထားမျိုးလည်းမရှိတော့ပါဘူးကျွန်တော်လင်းချက်ကတော့သူကလေအဲကျွန်တော်ဒီဆေးရုံကိုစားရောက်လာတဲ့အချိန်မှာတည်းဟိုက Okay, kalau tu GCS 3 one, GCS 3 tu lah, kalau tu lawan 3 ni ada, ni tu yang ini soalnya ni tahun ni tu asal ada lah. Kalau di county mana ni, kah mati mana ni, ni macam jenah ni, ni macam ni. Tapi kalau tukar ni ye, cik mana ni, wah, di cium wah ni, lanyang tu show mah, orang tu sih pun pernah, saya ni ada kena. Kalau di cik mana tu wah.
ควายเสือผู้เป็นมาขึ้นไหนเนี่ยในท่าวะควายเสือผู้เป็นมาขึ้นแล้วก็จังหวะสองที่อยู่ในตัวไหนกันวะเนาะแล้วก็ช่วงก็รู้เช่นเนาะตัวที่เช่นมีอาจารย์เนี่ยชื่อไหนเนี่ยในท่าอาจารย์ต้องสู้ยากข้างสองเลยก็พันสีทิ้งได้มีสิทธิ์จะก้าอาณาติงในท่าก็ไม่เจอหน้าตาจังสั่งยันสนับยามมือดูแลในท่ากูทิ้งเฉพาะอาณาบริเวณนี้เราจะช่วยในยามมีมันยามมาทัวร์ยามเองทุกอย่างท่าตลอดลูซูลูเอ็มลูกผู้เล่นตีปีท่าวะเนี่ยอาณาบริเวณตีปีนี่เป็นแม่
ဟိုကလေးမှာတော့ဒီလိုလိုတွေကတော့ဒီဘက်မှာကတော့ကျွန်တော်ပုံမှန်တစ်ကိုပုံများလာပါတယ်ဘောနော်တုံးမတယ်လေးလေးထုတ်ပြီးတဲ့အချိန်တည်းမှာဟိုကျွန်တော်မတော်မနဲ့ဆက်မနဲ့ဒူးလာရပါတော့အဲဒီနေ့ထူးခြားတဲ့ဖေကပြောမယ်ဆိုတော့တော်တော်ဝန်ထမ်းတွေပေါ့တော့တော်ဝန်ကြီးဌာနဝန်ထမ်းတွေအကုန်လုံးကျွန်တော်တို့ဟိုဆန္ဒပြတဲ့
ဒီမှာပူပေါင်းပါဝင်လာတော့ပြောရပါမယ်ဒီလိုရုံးယူနီဖောင်းနေမယ်ရွေးကောက်ပွဲမှာအနိုင်ရထားတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီကတော့ငင်းချမ်းစွာဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့နဲ့
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်တွေကိုလေးစားဖို့တတိပေးထားပါရရှင်။နေပြည်တော်နဲ့တခြားမြို့ကြီးတချို့ကဆန္ဒပြပွဲအခြေအနေတွေကိုမိုင်းအင်တာနက်ထုံးကသတင်းပေးပို့ထားတာပါ။အခုလိုစစ်တပ်ကအနာသိမ့်လိုက်တဲ့လို့ရဲ့အပေါ်မှာမြန်မာနိုင်ငံနေရာအတော်များများမှာဆန့်ကျင်ဆန္ဒပြရတဲ့အထက်တိုင်းရင်းသားဒေသတွေဖြစ်တဲ့မွန်ပြည်နယ်နဲ့ကယားပြည်နယ်ဘက်မှာလည်းဒီကနေ့လူပေါင်း
Ziga Mujidima, Ziganet Selep of Boniama, Lubong Tong Donchi, Bawin Kajarawa, Kyabina, Lago Mut, Sanapia Buemaro, Jeta Bowin, and Liza Lau, Laya Pubang Bawin Kevare, Sanapia Buema Bawin Kajare, Jeta Bowin Nugo, Anabindu Pansibu, Josa Mudu, Shika Jonle, Sosha Muma Bawin Kere, Gujo Ting Onga Piovare,
Yeri Bawin La, Bidoman Kulize, and Kuliza Kuya, Truoko, Wine Pano, Genodo, Ludu, Vigani, Bidoma, Truoko, Mapampone, Ludu, Apu, Surepons, and Nego, and Bidoma Piapi, Yare, and Nikachi Dore, Guara, Tru Digo, Fetal Bidane, Ayawo Piam Bidoma, Tru Digo.
ကောင်းယူပေးမဲ့သူတွေစီကိုတော့ဟိုလိုက်တယ်ပေါ့တကယ်လို့ကြားထဲမှာအစင်မပြည်သေးဘူးဆိုရင်တော့လက်ခံပေးတဲ့နေရာတွေစီကိုတော့သူတို့သွားကြတယ်ပေါ့စပိတ်မှာပူပေါင်းပါဝင်တဲ့ရဲတွေကိုဖမ်းဆီးရမှာလွန်ကော်မြို့နယ်ဘာတူချေးရွာလယ်ဝင်းမှာပိတ်မိနေစဉ်တိရခန့်ပြည်သူတွေကနေလာရောက်ဖမ်းဆီးတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုဝိုင်းပပိတ်ထားပြီးစန္ဒပြရဲတပ်ဖွဲ့ဝင်တွေကိုက ဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ကြရပြီလေဖရူဇိုရှာတော်မြို့နယ်ဘက်မှာလေဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေအလုတ်ကန်ဖွင့်လန်းတွေ့ခါထားသူတွေဒါဖြစ်ကြောင်းတမရော်ကနေဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ကြရပြီလေဖရူဇိုရှာတော်မြို့နယ်ဘက်မှာလေဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်အလားတူတိုင်းဒေသနယ်မြေတို့ခုဖြစ်တဲ့မွန်ပြည်နယ်မော်လမြိုင်မြို့မ ကျွန်တော်တို့တိုင်းတော်ရှိမှထင်တယ်အဲ့ဒါဆိုတော့၃မိုင်၄မိုင်လောက်လမ်းပြပါတယ်ဝင်တော့မရတော့ပိတ်ဆို့ကြပါတော့တခြားတော့ပိတ်ဆို့တာရှိတယ်ဒါပေမဲ့ရှောင်းပြီးကျွန်တော်ပေါ်ထုတ်တယ်ပေါ့မော်လမြမြို့ဆန္ဒပြပွဲမှာဝန်ထမ်းအင်အားစုတွေလည်းပါဝင်လာခဲ့ကြတယ်လို့ကျောင်းသားလူငယ်အဖွဲ့တွေတော့ဆက်လက်ဆန္ဒပြနေတယ်လို့လည်းကိုကြီးစောလွင်ကပြောပါတယ်အနာတို့သထုံမြို့မှာလည်းလူစုဆန္ အောင်လောက်တော့မရှိဘူးလူကြီးတက်ဆိုရတာပြမှုတွေရှိပါတယ်မုံမီနဲ့အတွင်းမှာတော့ကြိုက်ချူဘီလင်းစထုံပေါင်းမော်လမြိုင်အစရှိတဲ့မြို့နယ်ရှိမြို့နယ်မှာလည်းဆန္ဒပြခဲ့ကြပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြီးနဲ့သမ္မတဦးဝင်းမြင့်ပါဝင်အရသာဆိုရခေါင်းဆောင်တွေကိုဖမ်းဆီးပယ်ရပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မြန်မာနိုင်ငံနေရာတော်များများမှာဆန္ဒပြဖို့
နိုင်ငံတွင်းမှာအခုလိုဆန္ဒပြပွဲတွေဖြစ်နေတဲ့အချိန်ထဲမှာပဲကိုဗစ်ကပ်ဘေးအခြေအနေကလည်းရင်ဆိုင်နေရဆဲပဲဖြစ်ပါတယ်။ကျန်းမာရေးဝန်ထမ်းတွေအလုံးမစင်းဆန္ဒပြတာတွေရှိလာတာကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးဓာတ်ခွဲနမူနာယူစစ်ဆေးမှုလုပ်ငန်းတွေဟာလည်းအတော်များများရပ်ဆိုင်းနေရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့တော့စေတုဒေသနာဦးစီးဌာနကအရာရှိတဦးကိုမတ်ဆုမြတ်မုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဆရာမတို့ရဲ့ဟုတ်ဒီစေတုတေသနာဦးစီးဌာနကတကယ်တမ်းတော့ဗမာပြည်မှာဒီကိုဗစ်အတည်ပြုလုနာရှိမရှိဆိုတာကိုအဓိကစစ်ပေးနေတဲ့နေရာတစ်ခုပါဆိုတော့အခုဒီစေတုတေသနာဦးစီးဌာနကဆရာမတို့အပါဝင်ပေါ့နော်ပညာရှင်တွေဒီဆရာဝန်တွေအကုန်လုံးကဒီ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အခါကျတော့ဒီကိုဗစ်စစ်ဆေးမှုတွေကိုရောဘာလုပ်ထားပါလဲရှင်
ကျမအနေနဲ့အဲ့ဒီမိကုန်းကိုဖြေတာမှာတော့ကျမတဝဲတစ်ပြက်လူမျိုးလို့ဖြစ်မယ်။ဘာကြောင့်ဆိုတော့ကျမအဲ့ဒီစစ်ဆေးမှုကိုတာဝန်ခံထားတဲ့တာဝန်ယူထားတဲ့လူတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့ကျမတည်တဲ့လောက်ပြောပါမယ်။ဒေတာကတော့အဓိကကတော့ကျမတို့ National Health Level ကြီးကကျမတို့စေတုဒေသနာနဲ့မတူသေးဘူး။မြို့သားတက်ခွဲဌာနတခုပေါ့။သူတို့ကလည်းအများကြီးစစ်တယ်။ကျမတို့စေတုလူများဦးစီးဌာနမှာလည်းစစ်ပေးနေတဲ့ team ရှိတယ်ပေါ့။အဲ့ဒီ team နှစ် team နဲ့မှပထမအပတ်ကလေးကအဲ့လိုပဲဟိုတပြေးပြေးချင်းနှုတ်ထွက်ကြရဲပေါ့နော်အဲ့ဒီနဲ့မှဆက်မပါတော့ဘူးအခုတော့တဖွဲဆိုရင်လုံးလုံးရနားလိုက်ပြီးနောက်တဖွဲကလည်းလူမရှိတဲ့လောက်ဖြစ်သွားပြီဆိုတော့ကျမတို့တည်တဲ့လောက်တော့ကျမလက်ရှိနေတာတည်တဲ့လောက်တော့လုံးမပေးနေတော့ဘူးလို့ပဲတည်ထားပါတယ
်အခုဒီကိုဗစ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်နေတာတွေကောဘယ်သူတွေကဆက်ပြီးတော့ထုတ်ပြန်နေတယ်လို့ဆရာမတည်ထားပါလဲရှင
်ကျမနဲ့ network ရှိသမျှကျမမေးသမျှတိုင်းနဲ့ပြည်နယ်တခြားမြို့တွေမှာလည်းဟိုစစ်ဆေးပြီးတော့data ထည့်ပေးပြီးတော့ဒီဘာခေါ်လဲကျမတို့ central စုတဲ့နေရာရှိတာပေါ့เนาะအဲ့လိုမျိုးဒီကို data မပူပေးတော့ဘူးလို့ကျမတို့သိတယ်။ဘာကြောင့်ဆိုတော့ကျမတို့ကစစ်တာကလည်း swap view မှာ swap view ပြီးတော့မှာ swap team နေရှိသေးတာကို swap team နေကနေ swap team ယူပြီးတော့မှာဒါဆက်လို့ရတာကို swap team တော်တော်များများကျမသိတဲ့လောက်ကျမတို့ယူတာ swap team လည်းမလုပ်တော့ဘူး။ပြီးတခြားသော swap team နေက volunteer တွေလည်းရပ်လိုက်ပြီးဖြစ်တဲ့အတွက်ဒီဟာဒီအဲဘယ်ကနေဒေတာတွေထွက်နေလဲဆိုတာစိတ်ဝင်စားကြတော့ကောင်းနေဒါပေမဲ့တခုရှိတာအစတည်းကကျွန်တော်တို့စစ်ပေးနိုင်တဲ့ဌာနတွေဒီမှာတက်ဖက်ကလည်းပါတော့စစ်တပ်တွေမှာလည်းသူစစ်ပေးနိုင်နေတာရှိတော့အဲ့တော့အဲ့ဒီဘက်ကတက်နေတာလည်းဖြစ်ကောင်းဖြစ်နိုင်တယ်တချို့တော့အသေးသေးစစ်ပေးနေတဲ့နေရာလေးတချို့တော့ကြံကောင်းကြံနိုင်တယ်ပေါ့နော်အဲ့တော့အဲ့ဒီဒေတာတွေကတော့တကယ်တမ်းကတော့လူလူတဲမှာတကယ်ကိုဗစ်ဖြစ်နေမဖြစ်နေ reflect မလုပ်နိုင်တော့
အခုလက်ရှိဒီကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေရောဆရာမဘာတိထားပါလဲရှင
့်ကိုဗစ်ကာကွယ်ဆေးကကျွန်တော်တို့ဂျမယူဝင်တန်းလေးကိုအဲ first dose ထိုးတာကတော့အကုန်လုံးပြီးသွားပြီလို့ကျွန်မနားလဲကျွန်တော်တို့ဆိုနောက်ဆုံးအတော့လောက်မှထိုးလိုက်တာပေါ့လေဟိုကျွန်တော်တို့ကိုစထိုးပေးတာ28ရက်နေဂျမယူဝင်တန်းလေးစထိုးတာ28ရက်ပေါ့အဲ့တော့အဲ့ဒီကာလအတွင်းမှာဂျမယူဝင်တန်းလေး volunteer တွေကိုထိုးပေးပြီလို့နားလဲ
ကိုဗစ်ကာကွယ်ဆေးဒီတခြားနိုင်ငံတွေကပေါ့နော်ဝယ်ထားတာတွေနောက်တစ်ခါဒီလှူတဲ့ကိုဗစ်ကာကွယ်ဆေးတွေပမာပြီကိုထပ်ပြီးတော့ရောက်လာနေတာအဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဆရာမတို့ဘာသိရပါလဲရှင
်ပေါ့နော်ဒါကတော့ကာကွယ်ဆေးထိုးစီမံချက်ကအဓိကလောက်ရတာအောင်နော်နေပြည်တော်မှာရှိတဲ့အဲဒုစက်ကာကွယ်ဆေးထိုးစီမံချက်ကနေပြီးတာဝန်ယူပြီးလှုပ်ဆောင်ပေးနေတာဖြစ်တော့လေ
မြန်မာနိုင်ငံမှာဒီကိုဗစ်အတီးပြူလူနာတော်တော်လေးဟိုနည်းသွားပြီပေါ့လေ300အောက်တောင်မှရောက်နေတဲ့အခြေအနေမှာဆေးရနာသိမ့်မှုဖြစ်တာပါဆိုတော့အဲ့ဆေးရနာသိမ့်မှုကိုမကျေနပ်တဲ့ဒီလမ်းမထွက်ဆန္ဒပြမှုတွေအခုဆိုရင်လူတွေသိမ့်နေချင်ပြီးပါဝင်တဲ့ဆန္ဒပြမှုတွေလည်းဖြစ်လာနေတယ်ဆိုတော့ဒီကနေပြီးတော့ပေါ့နော်တကယ်ကို super spreader ဟိုအကြီးကျယ်ပြန်ပြီးတော့ကူးစက်မှမျိုးကိုရောဆရာမတို့အနေနဲ့ဘယ်လောက်ထိစိုးရိမ်ပါလဲရှင်
အဲ့တော့ကျမတို့အနေနဲ့ထိုက်တဲ့နဲ့စိုးရိမ်မှုတော့ရှိတယ်ဥပမာကျမတို့ဂျမအီဝန်တန်းနေဆိုလေတကယ်ကတော့ကျမတို့first dose ပဲထိုးရသေးတာပေါ့ဒါပေမဲ့ပြည်သူတွေဆိုတကယ်ကမထိုးရသေးဘူး။နောက်ကျမတို့ဂျမရဲ့ဝန်ထမ်းတွေနဲ့ volunteer တွေကိုပေါ့နော်အရင်ဆုံးအဲကျမတို့အစိုးရအဲကာစီစဉ်ပေးထားခဲ့တဲ့ vaccine လို့ကျမတို့ထိုးတယ်ပေါ့နော်ထိုးလိုက်တယ်။ဒါပေမဲ့ကျမတို့လည်း second dose ထိုးနိုင်မယ်မထိုးနိုင်ဘူး။ရမယ်များဘူးမသေးချဘူး။အဲ့တော့ပြည်သူတွေမှဆိုမထိုးရသေးဘူး။ဒါပေမဲ့တချို့အဲ covid ဖြစ်ပြီးသားသူတွေမှာတော့သူကသူတုံ့ပြန်တဲ့စာ immunity ထွက်ပြီးသားတွေလည်းရှိနေတယ်ပေါ့နော်။အဲ့တော့အထိုက်အလျောက်ပေါ့ကျမတို့ဆရာကြီးဦးစိုးဝေဆိုတာလည်းပြောခဲ့အထိုက်အလျောက်ပြီးသူကြားထဲမှာ immunity ရနေပြီလို့တော့ယူဆရတယ်ပေါ့နော်ကျမတို့ကကျမတို့ဆန္ဒပြတဲ့လူတွေကိုကြီးလိုက်ရင်လည်းအင်ဒီကက်ဆိုတာရှိနေကြတာတော့မှန်တယ် max မတက်ထားတဲ့သူကျမမတွေးတဲ့လောက်ပဲအကုန်လုံး max ရပြီးတော့လှူရှားကြတယ်အဲ့အတီကိုလည်းရှိနေကြတယ်ကျမတို့အများကြီးပြင်ညာပေးခဲ့ကြတယ်ဆိုတော့လေအဲ့တော့ဒါအားကြီးတော့မစိုးရိမ်ဘူးဖြစ်ကောင်းတော့နည်းနည်းပါးပါးဖြစ်လာနိုင်တာမျိုးတော့ရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျမတို့ဒါကတော့ဒီစိတ်မပူဘူးစီကံတကြပေါ့နော်လူတွေစီကံတကြဒီဆန္ဒပြတာလေစီကံတကြလုပ်မယ်ဆိုရင်တော့အရင်ဆိုရင်ကြာမလို့လို့ထင်ပါတယ
်ကိုဗစ်စစ်ဆေးတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့မတ်ဆုမြတ်မုံကဆက်သွယ်မေးမြန်းထားတာပါ အခုပေါ်ပေါက်နေတဲ့ဆန့်ကျင်ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးမန္တလေးမြို့မှာဖမ်းဆီးခံခဲ့ရသူတွေက80ကျော်လောက်ကိုရဲတပ်ဖွဲ့ကခေါင်းဝင်ကတိထိုးခိုင်းပြီးတော့ပြန်လွတ်ပေးလိုက်တယ်လို့ပြန်လွတ်လာတဲ့သူတွေကပြောပါတယ်။စစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေအချိန်မြင့်လာနေတဲ့အချိန်မှာပဲဖမ်းဆီးအေးအေးယူမှုတွေကြုံနေရတဲ့အခြေအနေကိုတော့ VOE မြန်မာပိုင်းသတင်းတောင်မတ်အေးမာကပြောပြပေးပါမယ်ရှင်
။အရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့မန္တလေးမြို့ကန်တွေကိုလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးသွားခဲ့ပြီးတဲ့နောက်ဒီကနေ့မှပဲ80ကျော်လောက်ကိုပြန်လွတ်ပေးလိုက်ကြောင်းပြန်လွတ်လာသူတွေနဲ့နှီးဆက်သူတွေကလည်းပြောပါရယ်ဖမ်းဆီးခံရပြီးတဲ့နောက်ဒေသခံစစ်တပ်ရင်းတွေမှာထိမ့်သိမ်းခံရတဲ့ကျောင်းသားလူငယ်အများစုအပါအဝင်လူ80ကျော်ကိုဒီကနေ့ပဲခံဝင်ကတိထိုးခိုင်းပြီးပြန်လွတ်ပေးခဲ့တာလို့လည်းလွတ်လာတဲ့လူငယ်တယောက်ကပြောပြပါရယ
်အမရတိတိကိုခေါ်သွားတယ်အားလုံးပေါင်း89ယောက်လောက်တော့ရှိတယ်ဗျအဲ့89ရဲ့မှာကျွန်တော်ယောက်ျားလေး35ယောက်ပဲကျန်နေတယ်ကျန်တာဟိုဘက်116မှာဒီမှာလူတို့ဆစ်ဆက်တွေပါတယ်ကိုရေးရတယ်ရင်းနေပါယူပြီးတော့မှသူတို့စစ်တမ်းရမှာပဲစောင့်ကြည့်ထားတယ်ဟုတ်ပေါ့အခုဒီမနေ့မှာဒီပြည်ကြီးမျိုးနဲ့ရေးဆက်ကမှာပဲခံဝင်ထိုးပြီးတော့မှပုံပြန်လုပ်လိုက်တယ်ဒီဆန္ဒပြပွဲကိုလိုက်ပါမိပါတယ်ပေါ့နောက်တော့သူကမပြုမှုတော့ပါဆိုတဲ့အကြောင်းကိုသူတို့ခံဝင်မထိုးခိုင်းတယ်ပြန်နေနေအလုပ်ပေးရတော့ကျွန်တော်မကြားမီမတွေ့လည်းမတွေ့မီပဲကျွန်တော်ဒီဘက်ကဒီ16တွေကနေပြီးပုံကားနှစ်ဖီထွက်တယ်အဲ့ဘက်ကအချုပ်ကားနှစ်ဖီထွက်တယ်16ကနှစ်ဖီထွက်တယ်ဘောင်းလေးစီပေါ့အော်တောင်းလားလူငယ်များစုပေါ့ဒီ31ဆိုလည်း1500လောက်ပဲပါတယ်ဗျအများစုကတော့ဒီ19နဲ့16နဲ့4တို့ဒီ20ကျော်ဝင်းကျင်လေးတို့အများဆုံး
ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးအင်္ဂါနေ့ကဖမ်းဆီးခံရသူရာဂနန်းလောက်ရှိမယ်ဆိုပြီးရှေ့နေအတိုင်းဝန်းကခန့်မှန်းထားပြီးအနာပိုင်နေဘက်ကဆက်လက်ထိန်းသိမ်းထားသူတွေရှိနေသလားဆိုတာကိုစုံစမ်းနေကြောင်းလဲမန္တလေးမြို့ရှေ့နေကွန်ရက်ကဒေါ်ချယ်ရီစုကပြောပါတယ
်81ယောက်ကအကုန်လုံးလားဆန္ဒသမားတွေအကုန်လုံး81ယောက်ပဲရှိရလားဒါမို့ဒီတဲ့ပွေလူရှိသေးတာဆိုတော့ကျွန်တော်တို့အခုဒီလိုက်နေတော့မယ်ပေါ့နော်ပြောင်းဆုံးပြီးအဲဒီပြောင်းနေရလူရှိသေးတာဆိုတော့ဒီမိသားစုတွေနဲ့ကျွန်တော်တို့လိုက်နေတော့မယ်ပေါ့အဲ့ဒါတော့ကျွန်တော်တို့ဘာမှမပြေရသေးပါဘူးခု
စီရနာတိုင်းတဲ့လောက်ရက်ကိုမန္တလေးမြို့မှာကန့်ကွက်ဆန္ဒပြသူတွေကိုအာဏာပိုင်တွေကဖမ်းဆီးခဲ့တာတွေရှိတယ်လို့မိသက်ပိုက်တွေမျက်ရည်ရိုးဘုံးတွေတုံးပြီးနှိမ်နှင်းခဲ့တာတွေလည်းရှိခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာကတော့ငြင်းရဲစွာဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေမလုပ်ဖို့လည်းသတိပေးထားပါတယ်ရှင်
မအေးမှာတည်င်းပြပို့ထားတာပါဒီလိုဆန္ဒပြလှုပ်ရှားမှုတွေကိုအာဏာပိုင်တွေကအင်အားသုံးပြီးတော့နှိမ်နှင်းလာမယ်ဆိုရင်လူလူဘက်ကကာကွယ်ပေးမှာဖြစ်တယ်လို့ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIO ကပြောပါတယ်အာဏာသိမ်းပြီးတဲ့နောက်မှာပေါ်ပေါက်လာတဲ့နိုင်ငံရေးပြဿနာကိုငြင်းငြင်းစွာဖြေရှင်းဖို့လည်းတိုက်တွန်းပါတယ်အပြည့်အစုံကိုတော့ VOE မြန်မာပိုင်းတည်င်းတော်ကိုမိုးစောကတင်ပြပေးပါမယ်ရှင်
ရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးလိုက်ပြီးတမ်ရော်ကအာဏာသိမ်းလိုက်တဲ့နောက်လူမှုအုံကြွမှုတွေပေါ်ပေါက်နေတဲ့အပေါ်ပရမာဇုံအကြိမ်ဖြစ်ကချင်လွတ်လပ်ရေးအဖွဲ့ KIO ကသဘောထားထုတ်ပြန်ရမှာလူမှုကိုအကာအကွယ်ပေးမဲ့အကြောင်းပြောဆိုလိုက်တာပါ KIO ရဲ့သဘောထားကိုတမ်ရော်ကကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကတစ်ဆင့်ပေးပို့ခဲ့တာပါတမ်ရော်နဲ့ငင်းချမ်းရေးဆွေးနွေးမှုတွေမှာဂျာဝင်ဆောင်ရွက်ပေးနေတဲ့ PCG အဖွဲ့ကို KIO ကခေါ်ယူတွေ့ဆုံပြီးသတင်းစကားပေးခဲ့တာဖြစ်ကြောင်းလဲ PCG အဖွဲ့ဝင်ဦးလမိုင်ကုန်ကြာက VOA ကိုပြောပါတယ
်ဒီလိုမျိုးဖြစ်နေဟိုတတ်မတော်နဲ့ဟိုရေးတွေနဲ့ထိတ်သက်ချိန်ပြုံးဖြစ်ပြီးတော့မှဟိုစိတ်သက်တမ်းရာတွေကိုပြစ်ပြတာမျိုးမဖြစ်ရလေအောင်ဒီလိုမျိုးတွေ့ဖို့ရောင်းထိုင်ဖို့အတွက်အပြည့်အဝကရောတတ်မတော်ဘက်ကရောဒီလိုမျိုးပြည်ပကဖြစ်မှာကိုရှောင်ရှားပြီးတော့မှဒါနင်းနင်းတန်းတန်းနဲ့ဖြစ်ဖို့အရေးကြီးပါတယ်မနေ့ကပေါ့လေအဲဒီ144လဲဒီဘက်မှာပြန်ထုတ်ရတဲ့ဒီဆိုရတာကတော့မမျော်လင့်တဲ့စက်တရာအမျိုးမျိုးဖြစ်တော့မှဆိုလို့တို့ဒီဘက်ကတော်တော်လေးဆိုးရင်လည်းဆိုရအကြောင်းကိုတို့မာလိုက်တာဖြစ်ပါတယ
်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်တာအပါအဝင်အင်အားသုံးနှိမ်နှင်းတဲ့သတင်းတချို့ထွက်ပေါ်လာပြီးတဲ့နောက်မှာပဲ KIO ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ် PCG အဖွဲ့ကဥလမိုင်ကွန်ကြာကတော့လူတို့ကိုအကြမ်းဖက်နှိမ်နှင်းမယ်ဆိုရင်ငင်းချမ်းရေးဆွေးနွေးမှုတွေကိုပါထိခိုက်တဲ့အထိဖြစ်လာနိုင်တယ်လို့ KIO ကသတိပေးထားတယ်လို့လည်းပြောပါတယ်
။ဘယ်သက်တန်ယူတို့ဖြစ်လာလို့ရှိရတော့သူတို့နည်းနည်းတော့ကြောရဆိုရအမျိုးတွေဖြစ်လာမှာပေါ့လေ။ကြောရဆိုရဆိုတဲ့ညမှာတစ်ခါတော့ကမကောင်းဘူးပါဗျာ။အဲဒါကြောင့်မဖြစ်အောင်ဆိုင်းသိမ်းဖို့အတွက်ဒီကပုံစံမျိုးနဲ့မလာတာဖြစ်ပါတယ်ဗျာ
။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်ပြီးအစိုးရအသစ်နဲ့လွှတ်တော်တွေစတင်ဖွဲ့စည်းဖို့ရှိနေချိန်မှာပဲစစ်တပ်ကရွေးကောက်ပွဲလုပ်ငန်းစဉ်ကအားနည်းချက်တွေကိုအကြောင်းပြပြီးအာဏာသိမ်းလိုက်တဲ့နောက်ပိုင်းပေါ်ပေါက်နေတဲ့နိုင်ငံရေးပြဿနာတွေကိုစောင့်ကြည့်နေကြောင်းလည်း KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ် စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်နိုင်ငံအနှံ့လူထုအုံကျွမ်းမှုတွေပေါ်ပေါက်နေတာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငင်းချမ်းရေးလုပ်ငန်းရှင်တွေကိုပါရိုက်ခတ်လာမှာစိုးရိမ်ကြောင်းလဲဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။
နောက်ပြီးတော့ဒီလူထုတို့အတွက်လည်းဘုံမအခက်ခဲတော့ကျွန်မတဲ့အကြောင်းကိုတော့ကျွန်တော်အစိုးရတာပါ။ဒီရတဲ့အနေနဲ့လို့ကျွန်တော်တို့ကဒေသမှာပေါ့နော်ကျွန်တော်တို့ပြည်သူ့ထုတ်ကိုအကြံပြတာဒီဖြစ်ခိုင်းနေတာဘုဖြစ်နေတာရှိနေချင်တော့ဒေဝအနေနဲ့လည်းပြည်သူ့ထုတ်ကိုတော့ကာကွယ်ဖို့ကျွန်တော်တို့ကြိုးစားလို့ရမှာဖြစ်ပါတယ်။အဲ့ဒီအခြေအနေမျိုးလို့ရှိတော့ပုံမှန်အခြေအနေကစိုးရနေတာကိုတော့ကျွန်တော်တို့လည်းစိုးရတာပေါ့
ကျမတော်ကအာနာသိမ့်ပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းချမ်းရေးနဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေး NCA သဘောတူညီချက်တွေအတိုင်းတက်နိုင်သမျှဆောင်ရွက်သွားမှာဖြစ်ကြောင်းဖော်ပြထားပြီးအဖွဲ့၄ဦးပါငင်းချမ်းရေးဆွေးနွေးမှုကော်မတီကိုလည်းအဖွဲ့9ဦးနဲ့တိုးချက်ဖွဲ့စည်းလိုက်ကြောင်းပြောဆိုထားပါတယ် KIO အဖွဲ့ဟာ1994ခုနှစ်ကနိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုတည်ဆောက်ရေးအဖွဲ့ခေါ်နဝတအစိုးရနဲ့အပြစ်ခတ်ရစေးခဲ့ပါတယ်2012ခုနှစ်သမရဦးသိန်းစိန်အစိုးရတာဝန်ယူချိန်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးအခုအခါမှာမြောက်ပိုင်းမဟာမိတ်ခေါ် TNLA တအံပလောင် MNDA ကိုကအေအေရခိုင်စားတဲ့အဖွဲ့တွေနဲ့အတူ bilateral ခေါ်နှစ်ဖက်ပြည်ရဲ့စာချုပ်ချုပ်ဆိုနိုင်ရေးအတွက်ဆွေးနွေးနေတဲ့အဖွဲ့ဖြစ်ပါတယ
်။ကိုမိုးစောပါရှင်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုအဆုံးရှုံးမခံနိုင်တဲ့အတွက်ဆရာနာတိန်တာကိုပွင့်ပွင့်လင်းလင်းဝေဖန်တာဖြစ်တယ်လို့ရုပ်ရှင်သရုပ်ဆောင်ဒေါင်းကပြောပါတယ်။လူငယ်တွေသူတို့အနာဂတ်ကိုဘလောက်တန်ဖိုးထားတယ်ဆိုတာလက်တွေ့မြင်ရတာမို့ဆရာနာတိန်တာအဆုံးတတ်သွားတဲ့အထီးဆက်ပြီးတော့တတ်နိုင်တဲ့ဘက်ကကြိုးစားသွားမယ်လို့လည်းသူကပြောပါတယ်။အမှုပညာအလုပ်အတွက်ပြပမှာခေတ္တရောက်နေတဲ့သရုပ်ဆောင်ဒေါင်းကိုတော့မဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
အခုပေါ့နော်ဒီမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီတော်တော်လေးဒီဟိုဝေဖန်ပြောနေကြတဲ့အထက်မှာတောင်းရလဲတော်တော်လေးတက်တက်ကြွကြွပြောနေတာမြင်ရပါတယ်ဆိုတော့အရင်ဆုံးဘာကြောင့်အဲ့လိုမျိုးတွေဝေဖန်နေလဲနောက်တစ်ခါဒီဟိုလှုပ်ရှားမှုတွေလုပ်ဖို့တိုက်တွန်းနေတယ်ဆိုတာကိုသိပြစေရှင်
ကျွန်တော်တို့ဒီဘက်လူငယ်မျိုးဆက်တွေမှာအာဏာရှင်လောက်မှာမနေချင်ပါဘူးမရှိချင်ပါဘူးအဲ့ဒါကိုကျွန်တော်တယောက်ထဲရဲ့စိတ်ခံစားချက်လို့တော့ကျွန်တော်မယုံကြည်ဘူးကျွန်တော်တို့တိုင်းနိုင်ငံလုံးကပြည်သူတွေလူငယ်တွေစိတ်ခံစားချက်လို့ကျွန်တော်ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီလိုခံစားရတယ်။ဒီလိုအခြေအနေမှာကျွန်တော်တို့ဒီမိုကရေစီကိုဘယ်လိုမှပြည့်စုံမခံနိုင်ဘူး
။ဆိုတော့ဒါပေမဲ့တောင်းကတခုသူများရင်လည်းမတူတာကကိုကမြန်မာနိုင်ငံမှာဒါထိတ်တဲတရုတ်ဆောင်မင်းသားတယောက်ဖြစ်ပါတယ်ဆိုတော့ကိုရဲ့ပရိသတ်ကလည်းတန်းနဲ့ TV ရှိပါတယ် Facebook တခုထဲမှာဆိုရင်တော့ follower 2,000 လောက်ရှိတဲ့ဟိုအင်မတန်ကြော်ကြားတဲ့ပုံကုမျိုးပါဆိုတော့အဲ့လိုမျိုးကြော်ကြားသူတယောက်အနေနဲ့အခုလိုမျိုးပေါ့နော်ဒီဆရာနာသိမ့်မှုစန့်ကျင်တဲ့ပြောကြားမှုတွေဒီတိုက်တွန်းမှုတွေကိုလုပ်နေတာကရောဘလောက်ထိရောက်မယ်လို့မျှော်လင့်ချက်နဲ့လုပ်နေတာပါလဲရှင
့်ကျွန်တော်မျှော်လင့်ထားတဲ့အပိုင်းကဟိုကျွန်တော်တို့ပြည်သူတွေဟိုဒီအာဏာရှင်စနစ်ကိုတော်လှန်ဖို့လိုပါတယ်လိုတဲ့နေရာမှာဟိုဘယ်လိုနီးလန်းနေတဲ့တော်လှန်ကြမလဲဘယ်လိုပုံစံနေနဲ့ကျွန်တော်တို့ဖြတ်တန်းကြမလဲပြီးတော့ပြည်သူတွေနဲ့ကျွန်တော်ထပ်တူထပ်မြဖြတ်တန်းခြင်းနဲ့စိတ်ကပုံများပါတယ်အဲ့အချိန်မှာကျွန်တော်အဓိကဦးစားပေးပြီးလုပ်တာတော့ civil disobedience movement ပေါ့နော်အဲ့ဒါကိုကျွန်တော်အဓိကဦးစားပေးပြီးတော့မှတောက်လျှောက်လုပ်ဖြစ်ပါတယ်လုပ်ဖြစ်တဲ့နေရာမှာဟိုစပြီးလုပ်ကြတဲ့အားလည်းဝန်ထမ်းတွေအားလုံးကိုကျွန်တော်ပြည်သူနဲ့အတူတူပါဝင်ဖို့အတွက်ပြောတယ်အခုကျတော့ဝန်ထမ်းတွေကိုကျွန်တော်တို့ကူညီဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်ဒါပေမဲ့ကျွန်တော်ကတခြားနိုင်ငံမှာရှိနေတဲ့အတွက်ကျွန်တော်မှာအကန့်အသတ်နဲ့လုပ်နေရတော့ဖြစ်နေပါတယ်ကိုကိုရင်းသားဒီနိုင်ငံမှာကိုနိုင်ငံမှာကိုရှိနေမယ်ဆိုရင်တော့ဟိုအစုဖွဲ့လိုက်အားလုံးအစုလိုက်ပေါင်းပြီးတော့မှဖွဲ့စည်းနေပေါင်းပြီးတော့မှလုပ်ဖြစ်မယ်လို့ထင်ပါတယ
်ဆိုတော့ down ကိုအားပေးတဲ့ပြည်သက်တွေထဲမှာလည်းတောင်းနဲ့အမြင်တူတဲ့လူတွေရှိနိုင်တယ်လို့ပေါ့နည်းအမြင်မတူအမြင်ကွဲတဲ့သူတွေလည်းရှိနိုင်ပါတယ်ဆိုတော့အဲ့လိုမျိုးပြည်သက်တွေဆုံရှုံသွားမှာမျိုးရောမစိုးရင်လားရှင
်မစိုးရင်ပါဘူးခင်ဗျဘာလို့လဲဆိုတော့သူတို့အမြင်မတူခြင်းကသူတို့ကသူတို့မှန်လားမလားကိုယ်တိုင်ဆုံးဖြတ်ရပါလိမ့်မယ်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်မြင်တဲ့ကျွန်တော်ရည်တည်ချက်ကိုကျွန်တော်မှန်လားမလားကျွန်တော်ကိုယ်တိုင်ဆုံးဖြတ်ထားပြီးသားပါအဲ့တော့အားလုံးကကိုယ့်ရဲ့ရည်တည်ချက်ကိုယ့်ရဲ့ဖြတ်တမ်းမှုအတွက်ကိုယ်တိုင်မှန်နေလားမှားနေလားဆုံးဖြတ်ဖို့လိုပါတယ်အဲ့ဆုံးဖြတ်ချက်ကဒါလည်းကျွန်တော်တို့ရဲ့တမိုင်းပါကျွန်တော်တို့ရဲ့အနာဂတ်ပါအဲ့တော့ကျွန်တော်တို့လူငယ်တွေကအနာဂတ်ကိုတန်ဖိုးထားမယ်အိမ်မက်တွေကိုတန်ဖိုးထားတယ်ဆိုတာအခုချိန်မှာအဖြေပါပဲကျွန်တော်လူငယ်တွေဘယ်လောက်ထိအိမ်မက်တွေအနာဂတ်တွေကိုတန်ဖိုးထားလဲကိုယ့်နိုင်ငံကိုဘယ်လောက်တန်ဖိုးထားလဲဆိုတာကျွန်တော်ပြောကြမယ်လို့လောက်အဖြေရှိပါတယ
်ဟိုတောင်းပြောထားတာရှိပါတယ်ဟိုဘယ်တော့မှပေါ့နော်ဒီဆက်အာနာရှင်နေနဲ့အလုပ်တူတူတွဲမလုပ်ဘူးဆိုတာမျိုးအထိပြောထားတာမျိုးတွေရှိပါတယ်ဆိုတော့အခုလိုမျိုးဒီလှုပ်ရှားမှုတွေလုပ်တဲ့အတွက်ကြောင့်မို့လို့ကိုယ့်ရဲ့အလုပ်တွေမှာထိခိုက်လာမယ့်အပေါ်မှာရောစိုးရိမ်မှုရှိလားရှက
်မရှိပါဘူးဗျဘာဖြစ်လို့လဲဆိုတော့ကျွန်တော်အလုပ်ပေါ်မှာကျွန်တော်ဆုံးဖြတ်ထားတဲ့အပိုင်းကဒီအာနာရှင်မရှိခင်တည်းကကျွန်တော်လုပ်တဲ့အလုပ်တွေပေါ်မှာကျွန်တော်ရဲ့ 新民事件的其他比较吧。ဘသူတွေရဲ့ဝင်ခွင့်နဲ့လုပ်တဲ့အလုပ်တွေဆိုတော့ကျွန်တော်မလုပ်ဘူးဆိုတာကျွန်တော်ကဆုံးဖြတ်ထားပြီလားပါ။အဲ့ဒါတော့ကျွန်တော်ရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်အစိုးရရှိတယ်ကျွန်တော်ရည်တည်ချက်ပါ။အခုလိုအာဏာသိမ်းတဲ့အဖြစ်အပျက်တွေဖြစ်လာတဲ့အချိန်မှာတော့ကျွန်တော်ရည်တည်ချက်ကပိုပြီးခိုင်မာလာတယ်လို့ပဲကျွန်တော်ပြောရမှာပါ။အဲ့တော့ဟိုကျွန်တော်အလုပ်ကိုထိခိုက်လာလို့ပြောရင်ကျွန်တော်အလုပ်ကတရုတ်ဆောင်အလုပ်ပါ။ကျွန်တော်တရုတ်ဆောင်တယောက်အနေနဲ့ဒီအာဏာရှင်လက်အောက်ကနေမလွတ်မြောက်မချင်းတော့ကျွန်တော်ရဲ့တရုတ်ဆောင်အလုပ်ကိုကျွန်တော်မြန်မာနိုင်ငံမှာဆက်လုပ်ဖို့မဖြစ်နိုင်သေးပါဘူး။အဲ့တော့ကျွန်တော်အာလာချင်းနေရဲ့အာလာချင်းတို့ရှေ့ဆက်ပြီးလဲတော်လန်နေရအောင်ပါပါပဲ။အဲ့တော့အားလုံးလဲတော်လန်နေရမှာပါပဲ။ကျွန်တော်တို့ဘလို့မှဒီရာကိုလက်ခံပြီးတော့ဖြတ်တန်းဖို့ဆိုတော့ဘလို့မှမဖြစ်နိုင်ပါဘူး။အဲ့တော့ကျွန်တော်တို့တွေရှေ့ဆက်ဖြတ်တန်းနေရတဲ့ကာလမှာကျွန်တော်တို့အမှုပညာရေးနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်လွတ်လပ်စွာလုပ်နိုင်ဖို့ဆိုတော့ကျွန်တော်တို့နိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီရှိဖို့လိုပါတယ်။စစ်မှန်တဲ့ခေါင်းဆောင်ရှိဖို့လိုပါတယ်။အဲ့တော့ကျွန်တော်တို့အားလုံးကအခုချိန်မှာဘသူတွေဘယ်ပါတီတွေဘယ်အကြောင်းတွေပေါ်မှာတွဲပြီးတော့မှဒီရာကိုတော်လန်နေခြင်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေအတွက်လွတ်မြောက်တဲ့ပြည်သူတွေအတွက်လွတ်လပ်တဲ့လမ်းစဉ်တစ်ခုကိုကျွန်တော်တို့ပြည်သူတွေကိုယ်တိုင်ရှာဖွေနေခြင်းဖြစ်ပါတယ်အဲ့ဒီအားလုံးတူတူပူးပေါင်းပါဝင်စေခြင်းပ
ါရုပ်ရှင်တရုတ်ဆောင်ဒေါင်းကိုမတ်စုမြင့်မုံကဆက်သွယ်မေးမြန်းထားတာပါရှင်တရုတ်ဆောင်ဒေါင်းနဲ့မေးမြန်းခန်းရုပ်သံဗီဒီယိုအပြည့်အစုံကိုတော့စနေနေ့မှာထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်ကြည့်ရှုနိုင်ပါတယ်အခုတော့ဥကျော်စန်တာရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးခြင်းပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့အပေါ်မှာတန်အမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ရဲ့မြင်သဘောထားကဘယ်လိုရှိပါသလဲတန်အမတ်ကြီးဟောင်းဒက်ရစ်မစ်ချယ်ကိုဥကျော်စန်တာကဆက်သွယ်မေးမြန်းထားပါရဲ့ရှင
်ကုဒုမှုကြီးမြန်မာနိုင်ငံအာဏာသိမ်းပြီးတပတ်အကြာမှာဘာကြောင့်သူတို့အာဏာသိမ်းယူခဲ့ရလဲဆိုတာပြည်သူကိုဆင်းလင်းတင်ပြခဲ့ပါတယ်ဒီလိုရှင်းပြခြင်းနဲ့ပတ်သက်ပြီးသူအနေနဲ့အယုံကြည်မရှိဘူးလို့ဒိုင်းမရှာစဖြစ်ပါတယ်
I doubt it's going to be convincing. I mean, he's trying to convey sort of business as usual that there's really nothing to see here, so everybody,
you know. လက်ခံနိုင်ပါမလားဆိုတာကျွန်တော်တန်ရရှိပါတယ်။အခြေအနေတွေဟာပုံမှန်ဖြစ်နေတယ်ဆိုတာသူပြဖို့စူးစမ်းပြီပဲ။တကယ်တမ်းပုံမှန်ဖြစ်နေတာမတွေ့ရပါဘူး။ဒီအချိန်မှာပြည်သူလူထုရဲ့ဒေါသနဲ့မျှော်လင့်ချက်တွေကလည်းတိတ်မြင့်မားနေတာပါ။ဒီမိုကရေစီကိုပြန်လိုချင်နေကြပါတယ်။ဒါကြောင့်သူတို့လူရဲ့ကိုလွန်စွာမချေမနှက်ဖြစ်နေကြပါတယ်။ဆိုတော့လူတွေလမ်းပေါ်ထွက်နေကြတာဟာဒီလိုမကျေနပ်မှုတွေဆိုတာကိုတွေ့ရပါတယ်ဒါဟာအင်မတန်ကံမကောင်းအကြောင်းမလာတဲ့ကိစ္စပါ
ဒါမဲ့သူတိကအကြောင်းပြထားတာကတော့ရွေးကောက်ပွဲမစမှန်မှုတွေရှိခဲ့တယ်အဲ့ဒါကို UEC လို့ခေါ်တဲ့သူကဥပဒေဘောင်တွေကဖြည့်ဆင်းဖို့ကြိုးပမ်းခဲ့တယ်တာဝန်ရှိတဲ့ဘက်ကပြည်ပြည်လဲလဲမဖြည့်ဆင်းပေးခဲ့တဲ့အတွက်ကြောင့်ဖိန်ရတယ်လို့သူကပြောသွားတာပါ
Yeah, well, look, it's a disproportionate response to a problem with election.
ဒီကအကြောင်းပြချက်ကတော့ရွေးကောက်ပွဲမတမာမှုတွေရှိတယ်ဆိုတာပါပဲ။ရွေးကောက်ပွဲမတမာမှုတွေအတွက်တုံ့ပြန်တာကအချိုးအစားမမျှပါဘူး။မတမာမှုရှိကောင်းရှိပါလိမ့်မယ်။စိုးရိမ်တာလည်းရှိကောင်းရှိပါလိမ့်မယ်။ဘာတွေဖြစ်တယ်ဆိုတာကိုတော့ကြည့်တင်ပါတယ်။ဒါပေမဲ့ဒါတွေဟာအသွင်ကူးပြောင်းရေးဒီမိုကရေစီနိုင်ငံအတွက်ထူးထူးဆန်းဆန်းမဟုတ်ပါဘူး။တရားဥပဒေအရလှုပ်ဆောင်နိုင်တဲ့ဖြစ်စဉ်တွေရှိပါတယ်။အဲ့ဒီအတိုင်းသူတို့ကစမ်းစစ်ခဲ့တင်ပါတယ်။ဒါတွေ UEC ကလည်းသူ့ဟာသူတို့အတွင်းမှာစုံစမ်းစစ်ဆေးနေတာပါ။ကျေနပ်ဖွယ်ရှိမရှိဆိုတာစစ်တပ်ကအဆုံးဖြတ်ပေးစရာမရှိပါဘူး။ဒီကိစ္စစစ်တပ်ကဝင်ပြီးဆုံးဖြတ်ပြီးဒီလိုလှုပ်တင်တယ်လို့ဘယ်သူကမှယူဆမထားပါဘူ
း။နောက်တစ်ခုကသူအခုအနာစင်းလိုက်တဲ့ကိစ္စမှလည်းပဲသူကတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီညွတ်တယ်လို့ပြောပါတယ
်။ Well, it's hard for me to assess the constitution. That's up to lawyers.
ကျွန်တော်အနေနဲ့ပြောရချင်ပါတယ်။ဖွဲ့စည်းပုံကိစ္စကဥပဒေသမားတွေရဲ့အလုပ်ပါ။ဒါပေမဲ့ခင်ဗျပြောသလိုပဲကာလုံခေါ်ယူဖို့ဆိုတာသမရရဲ့တာဝန်ပါ။အခုခေါ်ယူလိုက်တာကတရားဝင်သမရကခေါ်ယူတာမဟုတ်ပဲစစ်တပ်ကခန့်ထားတဲ့သမရကခေါ်ယူတာပါ။ဒီလုပ်ရဟာတရားဝင်သည်ဖြစ်စေတရားမဝင်သည်ဖြစ်စေပြည်သူလူထုအများစုရဲ့သဘောဆန္ဒနဲ့မကိုက်ညီပါဘူး။ဒီမိုကရေစီစနစ်မှာပြည်သူလူထုဟာရွေးကောက်ပွဲကတဆင့်ဆန္ဒထုတ်ဖော်ကြတာပါ။2020တွင်သာမက2015မှာတုန်းကရော1990တုန်းကပါဒါတို့ရလူထုဆန္ဒကိုတကယ်ထင်ရပြီးသူတို့ဟာစစ်တပ်ရဲ့ဥဆောင်မှုကိုရွေးချယ်ခဲ့တာမဟုတ်ပါဘူး။ဒါကြောင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့စစ်တပ်ဟာလူထုဆန္ဒကိုလိုက်နာဖို့ပြည်သူကိုအကြမ်းမဖက်ဖို့ပြည်သူဆန္ဒအတိုင်းဒီမိုကရေစီပြန်လည်ထွန်းကားလာစေဖို့ကျွန်တော်တို့တကယ်ပဲမျှော်လင့်ပါတယ်။
ဆိုကောင်းပါပြီတကယ်လို့ဒီလိုအာဏာသိမ်းတဲ့ဟာရွေးကောက်ပွဲမစမှန်မှုကြောင့်မဟုတ်ဘူးလို့ဆိုရင်တခြားသူမှအာဏာသိမ်းခြင်းနဲ့အဓိကအကြောင်းရင်းကဘာရှိနေမယ်လို့ထင်ပါလဲဘယ်လိုအကြောင်းရင်းတွေရှိနေမယ်လို့ထင်ပါလဲတဲ့
Well I can't speak to his main purpose. I mean he may legitimately feel that there was
သူရဲ့တဲ့ကရွေးချက်ကိုတော့ကျွန်တော်မပြောနိုင်ပါဘူးရွေးကောက်ပွဲမစမှန်မှုတွေရှိတယ်ဆိုတာသူ့အနေနဲ့တကယ်ပဲယူဆခဲ့ပြီးဒေါသထွက်ခဲ့တာလည်းဖြစ်နိုင်ပါတယ် UEC ကလှုပ်တင်တာကိုမလှုပ်ဆောင်ခဲ့ဘူးလို့ NLD ကမလှုပ်ဆောင်ခဲ့ဘူးလို့လည်းယူဆနိုင်ခဲ့ပါတယ်။ဒါပေမဲ့ဒီအတွက်သူပေးလာတဲ့ပြစ်ဒဏ်ကတော့မလျော်ကန်မမျှတပါဘူး။ကျွန်တော်ဟာမြန်မာမိတ်ဆွေတယောက်အနေနဲ့ပြောချင်ပါတယ်။ဒါဟာမြန်မာနိုင်ငံအတွက်မကောင်းပါဘူး။တိုင်းပြည်အနာဂတ်အတွက်တည်ငြိမ်ရေး၊လုံခြုံရေး၊ဖွံ့ဖြိုးရေးအတွက်မကောင်းပါဘူး။တချို့ကပုံမကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖန်တီးမယ်လို့လှုပ်ပြလိုဟန်ရှိပါတယ်။ဒါပေမဲ့ဒါကတရားဝင်အုပ်ချုပ်ပိုင်ခွင့်ရှိတဲ့အစိုးရမဟုတ်ပါဘူးပြည်သူလူထုကအယုံကြည်မရှိပါဘူ
းဒါမဲ့သူရဲ့လမ်းပြမြေပုံအဆင့်၅ဆင့်မှာနောက်ဆုံးအဆင့်ကတနေ့အကြံမှာတရားမျှတရဲ့ရွေးကောက်ပွဲလုပ်ပြီးတော့အနိုင်ရတဲ့ပါတီကိုအနာလွှဲပေးမယ်လို့ပြောထားပါတယ်ဒါကောဒီလောက်တဲ့ဂရိစကားလားခင်ဗျာ
They had an election. You just had an election in November of 2020. It is not legitimate to say, well, we don't like that result. We had
problems. November လတုန်းကရွေးကောက်ပွဲကျင်းပခဲ့တာပါဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူးပြောတာတရားမဝင်ပါဘူးဒီရွေးကောက်ပွဲရလဒ်မကြိုက်လို့လုံးဝဖျက်သိမ်းမယ်မကြားခင်ရွေးကောက်ပွဲတစ်ခုထပ်လုပ်မယ်ဆိုတာလက်ခံနိုင်ပွဲမရှိပါဘူးဒီမိုကရေစီနီးလန်းလည်းမကြပါဘူးလူတွေယုံမယ်လို့လည်းမထင်ပါဘူးနိုင်ငံတကာအတိုင်းဝိုင်းကလည်းယုံကြည်မယ်လို့မထင်ပါဘူး
ဆိုတော့ဒီဆရာနာသိမှုကိုမကျေနပ်လို့မြန်မာပြည်သူတော်တော်များများဟာငြင်းညံသောနီးနဲ့အကြမ်းမဖက်အနာဖီဆန်ရေးလုပ်ငန်းကိုလုပ်နေကြပါတယ်ဆိုတော့ဒီလုပ်ရက်တွေဟာစစ်အစိုးရအနေနဲ့နားလည်နိုင်ပါရဲ့လားဒီလိုလုပ်ရမျိုး Is that the language they understand?
That's a good question.
ဒါဟာမေကောင်းတော်တခုဖြစ်ပါတယ်ကျွန်တော်တော့မသိပါဘူးဘာကြောင့်လဲဆိုတော့စစ်တပ်ဟာသူတို့ကိုစန့်ကျင်တာမကြိုက်ပါဘူးသူတို့အဆောင်ကိုသူတို့ထိန်းကျောင်းတာပဲဖြစ်ပါတယ်အဲ့ဒီအဆောက်အုံကအမိတ်အာဏာကိုနာခံရတဲ့အဆောက်အုံမျိုးပါမနာခံရင်အပြစ်ပေးဖို့ရှိပါတယ်ဒါဟာဒီမိုကရေစီနီးလန်းလည်းမဟုတ်ပါဘူးပြည်သူတွေရွေးကောက်ပွဲလည်းလုပ်ခဲ့ပြီးသူတို့ရွေးချယ်တဲ့အစိုးရလည်းရှိခဲ့ပြီးဖြစ်ပါတယ်ဒါကြောင့်အခုအခါမှာစစ်တပ်ရဲ့ချုပ်ကန်မှုကိုမလိုလားလို့လမ်းပေါ်ထွက်နေကြပါတယ်စစ်တပ်အနေနဲ့လူထုအပေါ်မှာအကြမ်းဖက်တဲ့နှီးတစ်ခုခုသုံးလာခြင်းဟာအခြေအနေပုံမဆိုးဝါးစေမှာဆိုတာစစ်တပ်အနေနဲ့သဘောပေါက်ပါစေလို့ကျွန်တော်ဆုတောင်းနေပါတယ
်နိုင်ငံတကာတုံ့ပြန်တဲ့ဆွေးနွေးရမှာအခုလောလောဆယ်ကတော့အခုတက်လာတဲ့အာဏာသိမ်းစစ်ကောင်စီနဲ့တန်တမန်ဆက်သွယ်ဖျက်တောက်တယ်ဆိုတာမကြားသေးပါဘူးဆိုတော့သူတို့ဟာဒီစစ်ကောင်စီကိုဆက်လက်ပြီးတော့အသိမှတ်ပြုနေရတဲ့ဆွေးသဘောလားခင်ဗျာ
I don't see that people are rushing to recognize the coup at all. Even those who are staying more silent or not as aggressively opposing in Asia, for instance, in ASEAN or other countries, they're not supporting the coup so far.
အထူးသဖြင့်အာရှတိုက်ကအာဆီယံနဲ့တခြားနိုင်ငံတွေဟာအခုအချိန်ထိအာဏာသိမ်းမှုကိုထောက်ခံနေတာမတွေ့ရပါဘူး။သူတို့လည်းဒီအခြေအနေနဲ့ပတ်သက်လို့တိတ်ကိုစိတ်မသက်မသာဖြစ်နေကြတာပါ။ဒီကိစ္စမှာအဓိကကတော့မြန်မာပြည်သူတွေကိုယ်တိုင်ကသူတို့အနာဂတ်ကိုဆုံးဖြတ်ကြရမှာဖြစ်ပါတယ်။ဒါပေမဲ့ကမ္ဘာကြီးဟာသူတို့နောက်ွယ်မှာရှိတယ်ဆိုတာကိုလိုချင်ရပါတယ်။သူတို့ကိုထောက်ခံစေချင်ရပါတယ်။ဒါကိုသူတို့ဟာအနောက်နိုင်ငံတွေစီကရကြပါလိမ့်မယ်။အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်၊ဥရောပသမဂ္ဂတို့စီကရကြပါလိမ့်မယ်။တခြားအာရှနိုင်ငံတွေစီကလည်းအလားတူထောက်ခံမှုကိုပုံသဏ္ဍာန်အမျိုးမျိုးနဲ့ရမယ်လို့ကျွန်တော်ထင်ပါတယ်စစ်တပ်အပေါ်တန်ခတ်ပိတ်ဆို့မှုတွေရှိလာပါလိမ့်မယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေဟာသူတို့နဲ့ပူးပေါင်းဆောင်ရွက်သူတွေအပေါ်ရှိလာကြပါလိမ့်မယ်တိုးတိုးတိတ်တိတ်ဆက်သွယ်နှားချတာတွေလည်းရှိလာပါလိမ့်မယ်ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအောင်မြင်မှုငြိမ်းချမ်းမှုတွေဖြစ်ထွန်းစေချင်တာပါမြန်မာပြည်သူတွေကိုထောက်ခံပါတယ
်ဆိုတော့မေခွန်းတစ်ခုကိုမင်းရဟုံးကလည်းမေခဲ့တဲ့မေခွန်းတစ်ခုပဲပြန်မေးပြရစီ sanction လို့ခေါ်တဲ့အဲ့လိုဒဏ်ခတ်ပိတ်ဆို့မှုတွေကအလုပ်ဖြစ်ပါမလားခင်ဗျာမြန်မာနိုင်ငံမှာ
When you say work it's not enough. I don't think it was ever enough to work. And I think at this point there's a recognition that we can't go back to the days of blanket sanctions and blanket isolation.
စစ်တပ်နဲ့အခြေအနေပေါ်မူတည်ပါတယ်။အခုလောက်တဲ့ကိစ္စဟာမှန်ကန်တဲ့လောက်ရမဟုတ်ဘူးဆိုတာတတ်ချုပ်လည်းသိပါလိမ့်မယ်။သူတို့မကျေနပ်မှုရှိတယ်ဆိုရင်တရားဥပဒေပေါင်းအတွင်းကလေးစားသမှုနဲ့လှုံ့ဆော်ကြရမှာဖြစ်ပါတယ်။ဒါပေမဲ့အခုလောက်ရက်ကအလွန်အကျွံတုံ့ပြန်မှုဖြစ်ပြီးအခြေအနေကိုပုံမဆိုးဝါးသွားစေပါတယ်တိုင်းပြည်အတွက်လည်းမကောင်းဘူးစစ်တပ်အတွက်လည်းမကောင်းပါဘူ
းနောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်ရိုဟင်ဂျာသူကတော့ရိုဟင်ဂျာလို့မခေါ်ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့လူတွေကိုနိုင်ငံသဘောတူညီချက်အရပြန်လည်ပြီးတော့လက်ခံဖို့သူလုပ်မယ်လို့ဆိုပါတယ်ဒါကဘလောက်ယုံကြည်လောက်တဲ့ကိစ္စလဲခင်ဗျာအကောင့်ထဲပေါ်လာနိုင်ပါသလားတစ်ချိန်တည်းမှာလည်းပဲတိုင်းရင်းသားတွေနဲ့ပြစ်ခတ်ရဆွေးညီညာရေးကိုစစ်တူအောင်လုပ်မယ်လို့ဆိုထားပါတယ်
Well, on that issue, the Rohingya issue, look, they could have been, they could have said that before. I mean, the one of the main problems of the return of those people,
ရတနာကရိုဟင်ဂျာတွေပြန်လာရင်သူတို့အတွက်လုံခြုံမှုလွတ်လပ်ခွင့်နဲ့ဂုံတိတ်ခါရှိဖို့သူတို့လူလာကြပါတယ်ဒါကိုစစ်တပ်ကမလုပ်ပါဘူးအခုတခါသူကဒါကိုအာမခံချက်ပေးနေပါတယ်သို့တော်စိတ်မချရပါဘူးသူတို့ဟာဒီလိုလုံနိုင်တဲ့တရားဝင်အစိုးရလည်းမဟုတ်ပါဘူး
နောက်တစ်ခုကတော့ကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုထိန်းချီတောင်းဆိုရကိစ္စဖန်စီထားတဲ့ခေါင်းဆောင်ကိုလွှတ်ပေးဖို့ပိုင်းတောင်းဆိုခြင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ဒီချိန်မှာပူပေါင်းပါဝင်တာတွေ့ရပါတယ်ဘယ်လောက်ထူးခြားမှုရှိတယ်လို့ထင်ပါတယ်စန္ဒမန်တူဦးအနေနဲ့
That is, I think it's encouraging that China is uncomfortable with this is good. I think all countries should be uncomfortable with this.
သူကြားပါတယ်အားတက်စရာပါဆိုအိုင်သင့်ဒီအာနာသိမ့်ဟိုဆိုတရုတ်လည်းတိတ်ကြီးကြီးနတ်နတ်မရှိပါဘူးနိုင်ငံအတွက်လည်းကျေနပ်နှစ်သိမ့်စရာမရှိပါဘူးနိုင်ငံတိုင်းအတွက်လည်းကျေနပ်နှစ်သိမ့်စရာမရှိပါဘူးတရုတ်အမေရိကန်ပြည်ထောင်စုဂျပန်အိန္ဒိယအာဆီယံနဲ့ကမ္ဘာနိုင်ငံတွေအားလုံးအတွက်လက်ခံနိုင်တဲ့လောက်ရမဟုတ်ဘူးဆိုတာစစ်တပ်အတွက်စူပေါင်းသတင်းစကားပါနိုင်တဲ့အခြေအနေဖြစ် ပြောချင်ပါလဲ
Well, that we support your right to have the government that you choose. That has always been the interest of the United States government. It is not that we support one policy or another or try to constrain your choices as
sovereign people. You have ကျွန်တော်တို့အနေနဲ့အိုမူဝါဒကိုကြိုက်တယ်ဒီမူဝါဒကိုကြိုက်တယ်ဆိုတာမပြောလိုပါဘူးထိမ့်ချုပ်စရာလည်းဘာမှမရှိပါဘူးခင်ဗျားတို့ကိုယ်တိုင်ကြက်ရရွေးကြက်ရဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့က2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုလက်ခံပါတယ်ပြည်သူလူထုနောက်ကရပ်တည်ပါတယ်မြမအနာဂတ်အတွက်အကြမ်းဖက်နီးနဲ့ရွေးချယ်တာကိုဘယ်တော့မှလက်ခံမှာမဟုတ်ပါဘူးမြမလူငယ်တွေရဲ့စွမ်းအားနဲ့လှုပ်ဆောင်ချက်ကိုလေးလေးစားစားစောင့်ကြည့်နေပါတယ်စစ်တပ်အနေနဲ့ဒါတွေကိုအလေးထားလက်ခံလိမ့်မယ်လို့မျှော်လင့်ပါတယ်
ဆမ်မဟောင်းဒဲရစ်မစ်ချယ်ကိုဥကြောစန္ဒာဆက်သွဲမေးမြန်းထားတာပါရှင်။ VOE ကနေအခုအတန်လွှင့်နေတဲ့တနာယီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြမစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြင်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကိုကိုကြောကြောသိင်္ဂပြောပြပေးပါရှင
်။မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဇံကိုဒီကနေ့ညပိုင်းမှာစစ်ကောင်စီကခေါ်ယူထိန်းသိမ်းလိုက်တယ်လို့ NLD ပါတီသတင်းရှင်းမြစ်တွေကပြောပါရယ်။ဒီကနေ့အစောပိုင်းကလည်းဤသို့တော်ဒုတိယဥက္ကဋ္ဌဦးထွန်းထွန်းဟိနေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုခေါ်ယူထိန်းသိမ်းသွားသလိုမနေ့တုန်းကတော့စကိုင်းတိုင်းကအမျိုးသားလွှတ်တော်အမတ်ဦးကျော်တောင်းကိုခေါ်ယူထိန်းသိမ်းခဲ့ပါတယ်။ဟန်စီထားသူတွေအားလုံးကိုပြန်လွှတ်ပေးဖို့ပြည်တွင်းမှာဆန္ဒပြတောင်းဆိုနေသလိုနိုင်ငံတကာကလည်းစက်တိုက်ပြားပေးတောင်းဆိုနေပါတယ်။ဆီယနာသိန်းစန့်ကျင်မှုဆန္ဒပြပွဲတွေကတော့ဒီကနေ့မှ9ရက်ထဲဝင်လာပြီဖြစ်ပြီးနေ့စဉ်နဲ့အမျှအရှိန်ပြင်းထန်လာသလိုအခုဆိုရင်နေပြည်တော်ဝန်ကြီးဌာနပေါင်းစုံကဝန်ထမ်းတွေပါပူးပေါင်းပါဝင်လာပါပြီ။အင်ကန်လေးစနားပြဝက်တချို့ကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ်နှင်းဖြိုခွဲတာရှိခဲ့ပေမဲ့ဒီကနေ့တော့အဲ့လိုဖြစ်ရမျိုးတွေမကြားရပါဘူးစနားပြသူတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းတဲ့ပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ကန့်ကွက်ထားပြီးအမိန့်ပေးသူရောအမိန့်လိုက်နာပြီးလုပ်ရတဲ့ဆိုသူတွေကိုပါလူသားမှုပေါ်ကျူးလွန်တဲ့ယာစွန့်မှုနဲ့အရေးယူနိုင်တယ်လို့မြမလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကသတိပေးထားပါတယ်မနေ့ကနေပြည်တော်မှာအင်အားသုံးပြစ်ခတ်ဖြိုခွဲမှုအတွင်ဥကောက်မှာဒဏ်ရာရပြီးအသက်အန္တရာယ်ဆိုးရိမ်နေရစေမမြတွတ်ွက်ခိုင်ရဲ့အမှားဖြစ်သူကတော့ဆန္ဒပြပွဲတွေမှာဆက်ပြီးပါဝင်သွားမယ်လို့ပြောပါတယ
်။စမကတော့ဆက်ပြီးတော့တော်လန်သွားမှာပါ။စမညီမလေးဒီလိုဖြစ်ရကြိုးနဲ့အောင်စစ်အာဏာရှင်စနစ်ကိုအမြင့်ပြက်ဖြစ်သွားအောင်တိုင်းသူပြည်သားတွေရောပြည်သူလူထုအားလုံးဝိုင်းဝန်းပြီးဒီဟာကြီးကိုဆက်ပြီးတော့တော်လန်ပေးကြပါအမြင့်ပြက်သွားအောင်လားလုပ်ပေးကြပါလို့ပြောချင်ပါတယ
်။အသက်16နှစ်အရွယ်မမြတွတ်ွက်ခိုင်ဟာအခုအခါမှာဥကောင်းတန်ရာကြောင့်တတိမယာပဲအရေးပေါ်အခြေအနေနဲ့ရှိနေစေဖြစ်ပါတယ်။ဒီတိုင်နဲ့ဥရောပသမဂ္ဂ EU တို့ကပူးတွဲတင်သွင်းထားတဲ့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်မူကြမ်းထဲမှာဆီယနာသိမ်းမှုကိုပြည်တင်ရှုတ်ချထားပြီးလူခွင့်ရေးအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံချက်ချင်းလာခွင့်ပေးဖို့တောင်းဆိုထားတယ်လို့ Reuters သတင်းတပုတ်မှာရေးထားပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်48နိုင်ငံမှာ19နိုင်ငံကထောက်ခံထားပြီးပြီလို့တန်တမန်တွေကိုဖြန့်ဝေထားတဲ့မူကြမ်းထဲမှာဖော်ပြထားပြီးတောက်ကြာနေမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုကျော်ကျော်တင်ပြပြပေးခဲ့တာပါ။ဒီညာအစည်းအဝေးထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Holy Cope Part ဖြစ်ပါတယ်။ V VOA American အသံကြာတာပရီနေမနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3240 48နဲ့လိုင်းလက်မီတာ190ကနေဖမ်းယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမမြသဆင်အောင်ပါ
This program has come to you from the Voice of America, Washington.